နေ့သာသနာတော်နေ့2558ခုနှစ်ဘောဇာတက္ကရာ1386ခုနှစ်တဇောင်းမုံလဇန်ဆယ်ရက်နေ့ညမန္တလေးမြို့ကြီးကြီးတကောင်မြို့နယ်စက်မှုတက်တစ်တော့စတာဖမ်မလီကော်မတီလီမိတ်တက်တန်ကိုလီကားပစ္စည်းရောင်းဝယ်ရေးခြံဝင်းအတွင်စင်ရင်ချင်းပါပြုလုပ်အပ်သည်26ကြိမ်မြောက်မဟာအောင်မြေတထိန်တော်အသင်းကြီးဒုတိယအကြိမ်အကျိုးဓမ္မသဘင်ပွဲ၌ဓမ္မဒါနကုသိုလ်ရှင်မဟာအောင်မြေတထိန်အသင်းသူအသင်းသားများနှင့်ဥသိဉ္စုဒေါ်ဝင်းတင်တန်ကိုလီကပ္ပစီရောင်းဝယ်ရေးမိသားစုနှင့်တကဝတရားချစ်ခင်သူတော်စင်အပေါင်းတို့ကနေပြီးတော့စုပေါင်းကျင်းပပြုလုပ်အပ်သည်ဤဓမ္မသဘင်ပွဲ၌ဟောကြားအပ်သောဗုဒ္ဓဘာသာနှင့်ကထေအမည်ရသည့်တရားတော်ဤသည်တရားတော်ရဲ့အမည်ကအဲ့ဒီတရားတော်ကိုယနေ့ညကြွရောက်လာကြတဲ့အလုံးသောသူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့အားဟောပြောပြတာသင်ကြားပေးမှာဖြစ်ပါတယ်။ဒါကြောင့်တရားတော်ကိုမဟောကြားမီယရဏမြတ်သုံးပါးတို့အားရှိခိုးကြရအောင်။လင်္ကာလေးများဆိုးပြီးတဲ့အခါသူတော်စင်များကသုံးကောက်စီလိုက်ပြီးတော့ဆိုကြရအောင်။ဗုဒ္ဓဂုံကြီးစိတ်မာတိယုံကြည်မြတ်နိုးလက်စုံမိုးရှိခိုးပါ၏ဖရာဗုဒ္ဓဘုံကြီးစိတ်မာတိယုံကြည်မြတ်နိုးလက်စုံမိုးရှိခိုးပါ၏ဖရာစေမာတိယုံကြည်မြတ်နိုးလက်စုံမိုးရှိခိုးပါ၏ဖရာဓမ္မကုန်၏စေမာတိယုံကြည်မြတ်နိုးလက်စုံမိုးရှိခိုးပါ၏ဖရာယရဏမြတ်သုံးပါးကိုရှိခိုးပြီးတဲ့နောက်ဦးဇင်းတို့ရဟောပြောပြတာသင်ကြားမှုကိုစတင်ကြပါစို့တရားတော်ရဲ့အမည်ကပြည့်တယ်ဗါရလေဗုဒ္ဓဘာသာနဲ့ကထိန်နဲ့ပြောကြည့်ပါဦးဗါရလေ အရိတရားကောင်းစီရဲ့အောက်မှာသုတ္တရဇင်တို့အားဘယ်နှချက်လောက်ဟောပြောပြတာသင်ကြားပေးမလဲလို့ဆိုရင်စုပေါင်း9ချက်သင်ပေးမယ်ဘယ်နှချက်အဲ့ဒါဘာတွေလဲပြောရင်နံပါတ်1ကထိန်ဟူသည်တဲ့ပါဟူသည်နောက်နံပါတ်2ကထိန်အကျိုး5မျိုးတဲ့ပါတယ်လေနောက်နံပါတ်3ကကထိန်ခင်းခြင်းဟူသည်တဲ့ပါတယ်လေနောက်နံပါတ်4ကမိုးပေါ်ကြကထိန်ဟူသည်တဲ့ပါတယ်လေနောက်နံပါတ်5ကညက်တင်ငန်းဟူသည်တဲ့ပါတယ်လေနောက်နံပါတ်6ကမတိုးတင်ငန်းဟူသည်တဲ့ပါတယ်လေနောက်နံပါတ်9ကသိုးတင်ငန်းဟူသည်တဲ့ပါတယ်လေအလုံးပေါင်းရင်ဘယ်နှချက်အဲ့ဒီ9ချက်ကိုယနေ့ညကြွရောက်လာကြတယ်အလုံးသောသူတော်စင်ပြိတ္တအပေါင်းသူတော်ကောင်းတို့အားဟောပြောပြတာသင်ကြားပေးမှာဖြစ်ပါတယ်တို့သူတော်စင်များတရားတော်များကိုနာကြားခွင့်ရတဲ့ခိုက်ကြံကိုနာလိုက်တဲ့တရားကိုသိအောင်တတ်အောင်နားလည်အောင်နားရမယ်တဲ့ဘလို့နားရမယ်အေးတရားနာတယ်တရားနာတယ်ဆိုတာစာသင်တာဘာလို့တာလဲစာသင်တာဘာစာလဲပြောရင်တော့ဘာသာရေးနဲ့ပတ်သက်တဲ့စာပါတယ်လေဘာသာရေးနဲ့ပတ်သက်တဲ့စာဘာလုပ်ငန်းကိုပဲလုပ်လို့တို့သူတော်စင်များရှင်းရှင်းလင်းလင်းသိပြီးတော့လုပ်ရတဲ့အလုပ်ဒီပို့ပြီးတော့အရသာမပါဘူးလားပါတယ်ရောင်ဝါဝါလုပ်ရတဲ့အလုပ်မတိပဲနဲ့ရန်လုပ်ရတဲ့အလုပ်ဒီတို့သူတော်စင်များအရသာမရှိဘူးဟုတ်တယ်မလားအဲ့ဒါကြောင့်မို့ခုဗုဒ္ဓဘာသာဖြည့်ကြတော့ဗုဒ္ဓဘာသာမှာကြည်လိုက်ရင်ဗုဒ္ဓဘာသာရဲ့ဓလေ့ထုံးစံလေးမရှိဘူးလားဒီဗုဒ္ဓဘာသာရဲ့ဓလေ့ထုံးစံလေးရှိတယ်ဝါစုကံဤရင်လည်းပဲဝါစုသင်္ကန်းကတ်တဲ့ပွဲမရှိဘူးလားအေးဒီအမျိုးပွဲရှိကြတယ်အခုဝါကျွတ်ရင်လည်းပဲကတိန်ပွဲနောက်စီမီထွန်းတဲ့ပွဲစာတော်ပြန်တဲ့ပွဲဒါမျိုးတွေမရှိဘူးလားအေးဒီပွဲတွေကိုတို့သူတော်စင်များကြကြနာနာလည်းနားလည်ရမယ်ကြကြနာနာလည်းသိရမယ်ဘာလို့လဲပြောရင်ကဘာမှာကြည့်ရင်ဘာသာတရားတွေဒီတစ်မျိုးတည်းဟုတ်ရဲ့လားမဟုတ်ဘူးဘာသာတရားတွေရှိကြတယ်ဟိန္ဒူဘာသာရှိတယ်ဗုဒ္ဓဘာသာရှိတယ်ခရစ်စတန်ဘာသာရှိတယ်အစ္စလာမ်ဘာသာရှိတယ်ဂျိန်းရှိတယ်ဆစ်ရှိတယ်မရှိဘူးလားအဲ့ဒီဘာသာတရားတိုင်းမှာတို့သူတော်စင်များသိတဲ့သိထိုက်တဲ့ဘုသူတ္တတွေမရှိဘူးလားရှိတယ်အဲ့ဒါကြောင့်ကိုယ်ကိုယ်တိုင်ကဘယ်ဘာသာဝင်ဖြစ်ဖြစ်ခုတို့သူတော်စင်များဗုဒ္ဓဘာသာဖြစ်ပေမဲ့ကျန်တဲ့ဘာသာရဲ့အကြောင်းတွေကိုလည်းလေ့လာဖို့မလိုဘူးလား။ဘာလို့လဲပြောတော့သူ့ဘာသာမှာသူ့ယဉ်ကျေးမှုသူ့ဓလေ့ထုံးစံမရှိဘူးလား။ရှိတယ်။ဟိန္ဒူဘာသာနဲ့ပတ်သက်လို့ဝေဒဥပနိရှ်ဘဂဝါဂီတာတတ်နိုင်နှမြဖတ်ဖို့ဗုဒ္ဓဇင်နဲ့ပတ်သက်ပြီးတော့ဒုသူရဇင်များပိဋကတ်တော်တွေမရှိဘူးလား။အဲပိဋကတ်တော်တွေတိုက်ရိုက်ပါဠိနဲ့နားလည်ရင်ပါဠိလိုဖတ်။ပါဠိနားမလည်ရင်လည်းပဲမြန်မာပြန်ထားတာတွေဖတ်လို့ရတယ်။မြန်မာလူမှကိုဗတ်မဟုတ်ဘဲနဲ့ကိုကိုတိုင်းကအင်္ဂလိပ်စာအကောင်းရင်အင်္ဂလိပ်ဘာရှင်းနေရှိလားရှိတယ်အင်္ဂလိပ်ဘာရှင်းနေနဲ့ပိဋကတ်သုံးပုံအကုန်ဖတ်လို့ရတယ် dictionary တွေလည်းပဲအမျိုးမျိုးရှိတယ်ပါဠိတက်ဆိုစဲအတီးကအေးလုတ်ပြီးထားတဲ့အင်္ဂလန်ကထုတ်ထားတဲ့အဘိဓမ္မာတော်တော်ပြည့်ပြည့်စုံစုံအထိထုတ်ထားတာရှိတယ်အင်္ဂလိပ်လိုဖတ်ခြင်းလည်းရပါဠိလိုဖတ်ခြင်းလည်းရမြန်မာလူဖတ်ခြင်းလည်းရဖတ်ဖို့ပဲအရေးကြီးဟုတ်တယ်မလားအဲဒါကြောင့်ဗုဒ္ဓဘာသာမှာလည်းသိစရာတွေနဲ့ခရစ်ယာန်ဘာသာကြည့်ရင်လည်းဒီတိုင်းပဲပေါ့သူ့ရဲ့ကြံမူရင်းကဓမ္မောင်းဓမ္မသစ်မရှိဘူးလားအဲ့ဒီဘိုင်ဘယ်တွေရှိတယ်ဘိုင်ဘယ်တွေနဲ့ပတ်သက်ပြီးတော့စွန့်နေတယ်မြတ်လျှောက်ဖတ်ကြည့်ရင်ဘာသာရေးဘုသူတ္တမရဘူးလားဘာသာတွေရဲ့တိဆောက်တာကိုဘာကိုခြေခံပြီးတော့တိဆောက်တာလဲဘာကိုပရဏထားပြီးယုံကြည်တာလဲသူ့ရဲ့ final goal တွေကြည့်ရင်ဘုသူကဘယ်ဖိုင်နယ်ဂိုးကိုရည်ရွယ်ပြီးသွားနေတာလဲအိန္ဒူရဲ့နောက်ဆုံးပန်းနိုင်ဘာလဲဗုဒ္ဓဘာသာရဲ့နောက်ဆုံးပန်းနိုင်ဘာလဲ အဲဒီဘက်ကခရစ်စတန်ဘာသာရဲ့နောက်ဆုံးပန်းနိုင်ပါလေဓမ္မရည်ရည်ရွယ်ချက်တွေရှိဘူးလားအဲအစ္စလမ်ဘာသာမှာလည်းပဲဒီတိုင်းပဲပေါ့သူ့ရဲ့မူရင်ရှိနေတဲ့ကျမ်းတိုင်းဒုသရဇင်များကုရ်အန်ကျမ်းဖတ်လို့မရဘူးလားမြန်မာလိုလည်းပဲရှိတယ်သူတို့မူရင်တိုင်းလည်းပဲရှိတယ်အဲ့လို့ဆိုတော့လိုက်ပြီးတော့ဘုသူတ္တဖြစ်နေဖတ်ကြည့်ရင်ဘာသာတရားတွေကို comparative study လုပ်လို့မရဘူးလားရနိုင်ရှင်သေးလားကြည့်လို့ရတယ်ဘယ်ဘာသာနဲ့ဘယ်ဘာသာပါကွာလဲဘလို့ بوا နေလဲဘယ်ချက်လက်မှာ بوا တယ်လေလို့ခေတ်လူငယ်ဖြစ်တဲ့ပုဂ္ဂိုလ်သည်ဘာသာတရားတွေနဲ့ပတ်သက်လို့တက်စွန်းသမျှတော့လေ့လာဖို့မလိုဘူးလားလိုတယ်အဲ့ဒီတဲမှာဒုသူရဇင်တို့ကဗုဒ္ဓဘာသာဆိုတော့ကိုယ့်ရဲ့ဗုဒ္ဓဘာသာကတော့အဓိကပြည့်ပြည့်စုံစုံသိနိုင်လေလေကောင်းလေလေပဲဟုတ်တယ်မလားဘာလို့လဲပြောရင်ယဉ်ကျေးမှုတွေကတဘာသာနဲ့တဘာအကုန်ထုတ်ဖောက်ပြီးတော့အကုန်ဝင်တာမရှိဘူးလားဧဥပမာအဖြစ်ဟိန္ဒူဘာသာရဲ့ကမ္မဇင်သည်ကမ္မဝါရသည်ဗုဒ္ဓဇင်ထဲမှာရောက်နေတာလေမရှိဘူးလားရှိဘုရားဘာသာတွေကိုရောက်နေကြနောက်သေးပုံနဲ့ပတ်သက်ပြီးတော့သေသွားတဲ့နောက်မှာကြည့်လို့ဆောင်ရွက်ပုံတွေကြည့်ရင်ဟိန္ဒူဘာသာနဲ့ဗုဒ္ဓဘာသာတွေအကုန်ရောထွေးပြီးတော့အဲ့ဒါမျိုးရောက်လာတယ်မရှိဘူးလားဒါမျိုးလေးတွေဆိုရင်လေဒုသူရဇင်များအားတဲ့အချိန်မှာအလုတ်လဲလုတ်ဘာသာရေးလဲလုတ်ပြောကြည့်ပါအလုတ်လဲလုတ်ဘာသာရေးလဲလုတ်အလုတ်တာလုတ်ပြီးတော့ဘာသာရေးမလုတ်ရင်တစ်ဖက်ဆောင်နင်းနဲ့အဲ့ဒီပုဂ္ဂိုလ်တွတ်တက်သွားရင်တွတ်တက်မှုမစုံဘူးဖြစ်တဲ့လူတကောမှာတွတ်တက်မှုကနှစ်မျိုးရှိရ material development နဲ့ spiritual development နှစ်မျိုးလုံးတွတ်တက်ဖို့မလိုဘူးလားလိုတယ်ရုပ်ပိုင်းလည်းတွတ်တက်ရမယ်စိတ်ပိုင်းလည်းတွတ်တက်ရပြောကြည့်ပါရုပ်ပိုင်းလည်းတွတ်တက်ရစိတ်ပိုင်းလည်းတွတ်တက်ရအေးစိတ်ပိုင်းတွတ်တက်မှုကြတော့ငွေတစ်ခုတည်းနဲ့တင်လုတ်လို့မရသင်နေတဲ့ယရဏာနဲ့တည်းမရအသုံးဆောင်ပစ္စည်းနဲ့တည်းမရဘူးဘာသာရေးနဲ့ဆေးကြောပေးရတာတွေအများကြီးမရှိဘူးလားအေးအဲ့ဒါကြောင့်မို့ဘာသာတရားတွေတိဆောက်ထားပုံကိုကြည်ကြနာနာကိုကိုယ်တိုင်နားလည်ခံစားထားမှအဲ့ဒါမျိုးမဟုတ်ရင်နဗီကကိုယ်ကုံကြည့်တဲ့ကိုယ်စီကိုအကုန်ရောက်ရင်ကိုယ့်ရဲ့မူရင်းယဉ်ကျေးမှုဟာထွက်ပြေးရလိမ့်မယ်ဟုတ်တယ်မလားဥပမာအဖြစ်ကြည့်ရင်ဗာလင်တိုင်းဒေးကိုပဲကြည့်ကြည့်ပေါ့ငါကမြန်မာနိုင်ငံဗာလင်တိုင်းဒေးရှိလားမရှိဘူးအခုစစ်သူများနေဆိုရင်တော်တော်ကိုလူငယ်ပိုင်းမှာစိတ်ဝင်စားနေဖြစ်သွားကြ။ဒါမျိုးတွေမရှိဘူးလား။နောက် Happy New Year လို့တဲ့ကဏ္ဍတွေမှာသွားပြီးတော့ကြည်ရင် Happy New Year ဆိုတော့ကိုကိုတိုင် Happy New Year ကတော့ဦးဇင်းတို့မြန်မာနှစ်မှာလုပ်ကြတာကရေလောင်းပြီးတော့အညစ်အကြေးတွေကိုဆေးကြောကြ။ဘာလို့တာလဲ။ညစ်အကြေးတွေကိုဆေးကြောကြ။ငါကတော့ညင်ညင်သာသာနဲ့လာခဲ့တဲ့ယဉ်ကျေးမှုပဲ။ဒါပေမဲ့ဖလားလေးတွေနဲ့တာမန်မဟုတ်တော့ပဲနဲ့အခုကျတော့စက်တွေနဲ့ပိုက်လုံးကြီးတွေနဲ့သူအကုန်လုံးကိုပြုတ်ပြတ်ထွက်လာအောင်ဖြစ်တာတွေမရှိဘူးလားအေးဘာလဲပြောတော့လူရိုင်းလာရင်ရိုင်းနဲ့လုံရက်ကိုသဘောကျတယ်ပြောကြည့်ပါလူရိုင်းလာရင်ရိုင်းနဲ့လုံရက်ကိုသဘောကျတယ်သူတို့ဘာဒုက္ခရောက်သွားတာညစ်ရပေါ့ကြီးငယ်ကြသွားသူတို့ဘာအချက်တကွဲကျူးနေဖြစ်တာအဲ့ဒါတွေကိုตายလာရင်အဲ့ဒီလူ group တွေဟာအဲ့ဒီအုပ်စုဟာရိုင်းလာတာကိုပြတယ်ဘာကိုပြတယ်အေးရိုင်းလာတာကိုပြတယ်အဲ့ဒါကြောင့်လူရဲ့စိတ်ကိုယဉ်ကျေးအောင်ကြတော့ဘာသာရေးနဲ့လုပ်ပေးရတယ်ဘာနဲ့လုပ်ရဘာသာရေးနဲ့လုပ်ပေးရဥပမာဦးဇင်းတို့ဗုဒ္ဓဇင်မှာသွားပြီးတော့ကြည့်ရင်ဗုဒ္ဓဘာသာမှာဘာသာရေးလုပ်တယ်ဆိုရင်အပြည့်စုံလုပ်ရင်3မျိုးရှိဘယ်နှမျိုးရှိ3မျိုးရှိတယ်ဒါနာသီလဘာဝနာပြောကြည့်ပါဒါနာသီလဘာဝနာအေးရည်ရွယ်ချက်တွေအကုန်ရှိကြတယ်ဒါနလုပ်ခြင်းသည်ရှာထားတာကိုသူတစ်ပါးနဲ့ညှစားပြောကြည့်ပါဒါနလုပ်ခြင်းသည်ရှာထားတာကိုသူတစ်ပါးနဲ့ညှစားကိုကိုယ်တိုင်းကြိုးစားပန်းစားရှာထားပြီးတော့သူတစ်ပါးကိုကြွေးတာမွေးတာမရှိဘူးလားခုတို့သူတော်စင်များလုပ်တဲ့ကထိန်သည်လည်းပဲဒီတိုင်းပဲကိုရှာထားတာကနေသူတစ်ပါးကိုကြွေးတာမွေးတာမရှိဘူးလားအေးကြွေးတာမွေးတာအဲ့ဒါဒီဘာကိုခြေခံရလဲပြောတော့မေတ္တာတရားကိုခြေခံရဘာကိုခြေခံရမေတ္တာတရားကိုခြေခံရမေတ္တာတရားမရှိတော့ရင်လူတွေဒီတယောက်နဲ့တယောက်အပြစ်ကိုသာလိုက်ရှာကြတယ်ဘာကိုသာရှာအပြစ်ကိုသာလိုက်ပြီးတော့ရှာကြတယ်အေးအပြစ်ရှာရင်ဘာပဲတွေ့အပြစ်ပဲတွေ့အဲ့ဒါမျိုးဖြစ်ပြီးတော့လူတွေဟာနီးနီးကပ်ကပ်ထိုင်နေပေမဲ့မေတ္တာကင်းလာရင်နီးနေလေဝေးနေတာပဲတဲ့။ဘာကင်းရင် ေးမေတ္တာကင်းလာရင်လူတွေကကတ်ထိုင်ထားလဲပဲအဝေးကြီးဖြစ်နေတယ်အဲ့ဒါကြောင့်တယောက်နဲ့တယောက်ပေးကမ်းမှုဆိုတာမေတ္တာလေးတွေပေါင်းကူးပေးတာပြောကြည့်ပါမေတ္တာလေးတွေပေါင်းကူးပေးတာအဲ့ဒီမေတ္တာလေးအခြေခံရှိမှအဲ့ဒီပုဂ္ဂိုလ်ဒီသူတော်ဘာကိုပေးနိုင်တယ်ကမ်းနိုင်တယ်တမန်အဖြစ်ကြည့်ရင်တို့သူတော်စင်များဘာသာရေးဟာတမန်မျက်စိနဲ့ကြည့်ရင်မတရားအရမကောင်းမှုဖြစ်အမျက်ကြီးစားနေတာနဲ့မတူဘူးလားတူတယ်လူကပင်ပင်ပန်းပန်းရှာတယ်ရှိကရန်တန်ကကမရှာဘဲနဲ့သူတို့ရှာထားတာကိုမှကောင်းမှုဖြစ်ယူသလိုဖြစ်နေတာမရှိဘူးလားတမန်မျက်စိနဲ့ကြည့်ရင်လူတန်းနိုင်လျာအကြောင်းမရှိဘူးဟုတ်တယ်မလားတို့သူတော်စင်များပစ္စည်းလေးလာပြီးတော့နော်အဲကိုယ့်စီကိုလာဝယ်လို့ရှင်ရင်စစ်ကြတာတစ်ထောင်နှစ်ထောင်တောင်မှနော်အကြောက်ကံညင်းပြီးတော့ထုတ်နေတာမရှိဘူးလားအာမလုပ်ပြရစီနဲ့ဒီလောက်တော့မပေးပြရဟာဒီလောက်တော့ငါမပေးနိုင်မင်းတထောင်ဆိုရင်လည်းပစ္စည်းဘလောက်ဆိုရင်ဘလောက်ဖြစ်သွားအများကြီးတွက်တာလည်းမရှိဘူးလားဒါပေမဲ့အလူတန်းတစ်ခုပေးရင်သိမ့်ချီပြီးပေးကြတာမရှိဘူးလားအဲ့ဒါမျိုးစိတ်ဓာတ်ကြီးယဉ်ကျေးနေသေးလို့လုံနိုင်တာပြောကြည့်ပါယဉ်ကျေးနေသေးလို့လုံနိုင်တာဒီမယဉ်ကျေးတော့ဘူးဆိုရင်ငွေသာပရာဏပစ္စည်းဥစ္စာသာပရာဏကျန်တဲ့လူဘလို့ဒုက္ခရောက်ရောက်ဘလို့ပုံစံနဲ့နေနေမျက်ရည်ပေါက်ကြီးငယ်ကြကြမကြကြကိုရကိုစားရကိုဝပြီးတာပဲဆိုတော့ပုံကိုယ်တွေကြီးတွေဖြစ်လာရင်အဲ့ဒီနိုင်ငံအဲ့ဒီနေရာအဲ့ဒီလူမျိုးညီညွတ်မှုအားမေတ္တာပေါင်းကူအားရှိနိုင်လေလားမရှိနိုင်တော့ဘူးအဲ့ဒါကြောင့်တို့သူတော်စင်များတက်စွန်းသမျှဒါနလုပ်ဖို့မလိုဘူးလားအဲ့ဒါမှတယောက်နဲ့တယောက်ဟာကိုပြီးတော့ချစ်ခင်တဲ့နားလေတဲ့တယောက်နဲ့တယောက်ဟာအပြင်းအမြန်အလန့်လန့်အပေးယူကြကြတယ်။နောက်ဒါနတွေမြင့်တာလုပ်ချင်ရင်သီလဆောက်တည်ရမယ်။ဘာဆောက်တည်ရ။အေးသီလဆောက်တည်ရဆိုတာကန္နကံကိုကွန်ထရိုးလုပ်တဲ့သဘောပဲ။ကာယကံနဲ့ဝစီကံကြွကြည့်ပါ။ကာယကံနဲ့ဝစီကံကာယကံတောင်းကျင်းတာနော်တတ္တဖြတ်တာခိုးတာဝတ်တာကာမဂုဏ်ပြမစော်ကားတာဒါမျိုးကာယကံတွေကိုသီလနဲ့ချိန်ပြီးနောက်လိညာပြီးပြောတာဂုံတိုက်တာကြံကြံထန်ထန်ဆဲတာဆိုတာအကျိုးမရှိတဲ့စကားလက်ပတ်ပြီးတော့အပြင်းပြင်းပြောတာဒါမျိုးဝစီကံကိုထိန်းခိုင်းတာမရှိဘူးလားဒီလို့ရဲ့ဒီရှိနေရင်ကာယကံတောင်းကျန်းဝစီကံတောင်းကျန်းရှိနေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီဘလောက်ဖဲသာသနာနာနေနေဘလောက်ဖဲယရနာသင်ထားတာဘလောက်ဖဲစည်းစိမ်ဥစ္စာကြွယ်ဝတယ်ပြောပြောလောကအတွက်အကျိုးရှိနိုင်ရဲ့လားအကျိုးမရှိနိုင်ဘူးအတ္တသမားပဲဖြစ်လေမာနသမားပဲဖြစ်လေတကူကောင်းသမားပဲဖြစ်လေဟုတ်တယ်မလားအေးအဲ့ဒါကြောင့်တို့သူတော်စင်များကိုကျင့်တရားကောင်းအောင်ပါဆောက်တည်ရသီလဆောက်တည်ရမယ်အဲ့ဒါဆိုရင်ကာယကံနေတန့်ရှင်းလာမယ်ဝစီကံနေတန့်ရှင်းလာသူ့ရဲ့ကာယကံကြောင့်သူတော်ဘာဒုက္ခမရောက်တော့သူ့ရဲ့ဝစီကံအပြောကြောင့်သူတော်ဘာစိတ်မဆင်းရဲရတော့အဲ့ဒါကြောင့်ကာယကံဝစီကံထိမ့်ညင်းပြီးဒါနလုပ်တာတဲ့ပုံမြင့်နေတဲ့သူ့တဲ့ပုံမြင့်အဲ့ဒါကြောင့်ဘုရားဘာသာမှာကြည်ရင်ဒါနလုပ်ခိုင်းတယ်မေတ္တာလေးတွေပေါင်းကူးနိုင်အောင်။နောက်သီလဆောက်တည်ခိုင်းတယ်ကာယကံဝစီကံကိုထိမ့်သိမ့်ပြီးတော့နေတတ်အောင်။အဲ့ဒီတဲ့ဘူမြင့်နာလုပ်ခြင်းဘာဝနာလုပ်ငန်းလုပ်ရမယ်တဲ့။ဘာလုပ်ငန်းဘာဝနာလုပ်ငန်းကြတော့စိတ်ငြိမ်းအေးမှုနဲ့အသိဉာဏ်ရှင်းမှုတွေလုပ်ကြရတယ်။ပြောကြည့်ပါဦး။စိတ်ငြိမ်းအေးမှုနဲ့အသိဉာဏ်ရှင်းမှုတွေလုပ်ရတာ။တို့တော်စင်များငွေဘလောက်ပေါ်ပေါ်ရွှေဘလောက်ပေါ်ပေါ်စည်းစိမ်ဘလောက်ပေါ်ပေါ်ယာရုအာနာဘလောက်ပဲရှိရှိတကယ်တရားလုံမထားရင်အဲ့ဒီပုဂ္ဂိုလ်ဟာအမြဲတမ်းပူလောင်နေတယ်ပူသလားမပူဘူးလားပူတယ်ဘလောက်ရှိရှိလောဘပူပူတာပဲဘလောက်ပဲရှိနေရှိနေစင်မပြေရင်ဒေါသတွေနဲ့မပူပါဘူးလားပူရတယ်လောဘတွေနဲ့ဒေါသတွေနဲ့မတိမှုမောဟတွေနဲ့တခါတလေမာမာနတွေပါတက်တာမရှိဘူးလားအေးအဲ့ဒါတွေဒီဘာသာရေးမရှိလို့ဖြစ်ရတယ်တကယ်တမ်းကတော့စင်ရသာပဲဖြစ်ဖြစ်ချမ်းသာသူပဲဖြစ်ဖြစ်အာနာရှိသူပဲဖြစ်ဖြစ်မရှိသူပဲဖြစ်ဖြစ်ပညာတတ်သူပဲဖြစ်ဖြစ်မတတ်သူပဲဖြစ်ဖြစ်နောက်ဆုံးမှာတော့သေဆုံးခြင်းနဲ့ဆုံးသက်ရတယ်ဘာနဲ့ဆုံးသက်ရသေဆုံးခြင်းနဲ့ဆုံးသက်ရတယ်သာသနာဝန်ထမ်းဖြစ်လေပြန်တော်မူတာပဲသေတာပဲလောကလူဘဝနဲ့နေလေမသေဘူးလားသေတယ်သေရာခြင်းမှန်ပေမဲ့မသိခင်နေထိုင်တဲ့အပိုင်းမှာတို့သူတော်စင်များအရေးမကြီးဘူးလားကြီးကြီးတယ်ကိုနေတဲ့ဘဝလေးမှာကြည့်ပြီးတော့ကိုကိုယ်တိုင်ကောင်းအောင်နေမယ်ကိုမိသားစုအတွက်အားကိုးရတဲ့ပုဂ္ဂိုလ်လေးဖြစ်အောင်နေမယ်ပြီးသွားလို့ရှိရင်ကိုကြွယ်ဝချမ်းသာလာရင်အများကောင်းကျိုးတွေကို သူတို့ဘာဆင်းရဲတဲ့သူတွေပို့ပြီးတော့အကုန်ကြခံပြီးလုပ်လို့မရဘူးလားအဲ့ဒါမျိုးလုပ်ပေးမယ်ဆိုရင်တို့သူတော်စင်များလောကကြီးဟာတမိုင်းကြောင်ကြံခဲ့တယ်ဘာကြောင်ကြံအေးတမိုင်းကြောင်ကြံခဲ့တယ်ဘာဘာသာယေရှုတော်မှလုပ်ခဲ့တာမရှိဘူးဘာပရဟိတလုပ်ငန်းမှလုပ်တာလည်းမရှိဘူးပေကံနာမရှိအဲ့ဒါမျိုးနဲ့တင်ကြီးပွားချမ်းသာပြီးသေသွားရင်အဲ့ဒီပုဂ္ဂိုလ်ရဲ့တမိုင်းကြောင်ဒီပင်ញိုင်းရောက်တာနဲ့အကုန်ဆုံးသွားတယ်ဟုတ်တယ်မလားမှတ်တမ်းကြံရဲ့လားမကြံဥစဉ်တို့ဘုန်းကြီးဘဝမှာလည်းအတူတူပဲပေါ့အလုံးလုံးကြတဲ့ဘုန်းကြီးတွေမရှိဘူးလားလုံးလုံးကြတဲ့ဘုန်းကြီးတွေရှိတယ်လုံးလုံးကြတဲ့ဘုန်းကြီးတွေရှိတယ်လို့မလုံးကြတဲ့ဘုန်းကြီးတွေလည်းမရှိဘူးလားရှိတယ်ဒါပေမဲ့ပြန်လုံမူသွားတဲ့အခါအများကြီးกว่าပါဘာလုပ်ငန်းမှမလုပ်တဲ့ပုဂ္ဂိုလ်ကဘာသမိုင်းမှမကြံမဲနဲ့ခဏလေးသမိုင်းပျောက်ထွက်သွားလုပ်ငန်းလုပ်သွားတဲ့ဘုန်းကြီးရန်ကြတော့တတတာနဲ့ဖြစ်ပြီးကြံခဲ့ရတယ်။ဒါမျိုးတွေမရှိဘူးလား။ဥပမာအဖြစ်ဦးဇင်းတို့ရဲ့ကောင်းနေတဲ့မှာစွဲနေတဲ့ဆရာတော်တွေရှိတယ်။နော်မစွဲရင်တိုက်ကဆရာတော်ဥရဇဓမ္မတို့မရှိဘူးလား။ဆရာတော်တို့မရှိတော့ဒါပေမဲ့ဆရာတော်ရဲ့ကြောင်းတိုက်ကြီးပြီးခုချိန်ထိတောက်ပြောင်ပြီးတော့ကြံခဲ့တယ်။ဟုတ်တယ်မဟုတ်လား။နောက်ဆရာတော်ရဲ့ရှေ့ကဆရာတော်ဥတ္တရိယပဋ္ဌာန်းဆရာတော်ကြီးမရှိဘူးလား။ဆရာတော်ကြီးရဲ့သံဃာယနာတင်စဉ်ကဆောင်ရွက်ချက်တွေပြီးဦးဇင်းတို့ရဲ့ရင်내တိဆရာတော်ကြီးရဲ့ပြောစကားတွေပါကြံနေကြတာတွေမရှိဘူးလားနောက်ဒီဘက်ကိုကြည့်ကြည့်လိုက်ရင်နင်းငွန်ဆရာတော်ကြီးရဲ့လုံးရဲ့ကိုကိုယ်တိုင်လည်းဉာဏ်ပညာထက်မြက်တယ်သံမွေးပွားပေါင်းများစွာကိုအောင်တယ်စိတ်ထက်ကလည်းတကယ်ကိုနှိမ့်နှိမ့်ချကြနေတယ်ဗာမနာတရားမှမရှိဘဲနဲ့ရတဲ့လက်လာဘကိုသာသနာအတွက်လောကအတွက်အသုံးချသွားဒါမျိုးတွေမရှိဘူးလားပြန်တော်မူသွားတာဘုရားတက်ဆူပြန်တော်မူသလိုကိုခံစားရတာမရှိဘူးလားအဲ့လောက်ကြီးတန်ဖိုးမြင့်နေဘာလို့မြင့်တာလဲပြောရင်အလုတ်လုတ်ခဲလို့တန်ဖိုးမြင့်ပြောကြည့်ပါဦးအလုတ်လုတ်ခဲလို့တန်ဖိုးမြင့်တာနောက်မာဂန္နာယုံဆရာတော်ရှင်စနကဘိဝန္တာမရှိဘူးလားအေးဆရာတော်ပြန်တော်မူသွားရင်ဦးဇင်းတို့ကိုယ်တိုင်လည်းပဲဆရာတော်ရဲ့ဇာတိဝက်လက်အဲ့နံကတရားငါနေဖြက်ဖြက်ပြီးတော့တရားပွဲသွားတော်ပြီးဟောရလို့ရှင်ရင်ဝက်လက်ရောက်ရင်ကရွှေဘူဘူသွားတယ်ထားနော်ဝက်လက်ရောက်ရင်ကိုဘုသူသွားသွားမှတ်ရမာဂန္နာယုံဆရာတော်ကိုသွားသွားပြီးတော့မှတ်ရဘာလို့လဲဆိုတော့ဝက်လက်နံကတ်နေတဲ့တယိုင်ဇာတိဘယ်ဇာတိတယိုင်ဇာတိဆိုတော့တယိုင်ရွာလေးကိုသွားသွားပြီးတော့မှတ်ရဆရာတော်ကြီးကိုသွားသွားပြီးတော့မှတ်ရဘာလို့မှတ်ရတာလဲဆိုတော့အသုံးကျလို့လားမကျလို့အသုံးကျလို့အဲ့ဒါကြောင့်ဆိုလိုချင်တာကလူဖြစ်လေတဲ့ကိုဘဝကိုအသုံးကျအောင်နေရမယ်သာသနာဝန်တန်းဖြစ်လေကိုဘဝကိုအသုံးကျအောင်နေဖို့လိုသလားမလိုဘူးလားအေးအဲ့ဒါကြောင့်ကိုဘဝလေးဒီအမြဲတမ်း useful ဖြစ်နေဖို့ useless ဖြစ်သွားလို့ရှိရင်ဘယ်သူမှအသုံးမတည့်တော့ဟုတ်တယ်မို့လားအဲ့ဒါကြောင့်အသုံးဝင်သူဖြစ်အောင်နေရမယ်ပြောကြည့်ပါဦးအဲ့ဒီအသုံးဝင်သူဖြစ်အောင်နေရမယ်အဲ့ဒီအသုံးဝင်တဲ့လုပ်ငန်းထဲမှာလုပ်ငန်းအောင်မြင်ရင်လည်းပဲမှတ်တမ်းကျင်ပြောကြည့်ပါဦးလုပ်ငန်းအောင်မြင်ရင်လည်းမှတ်တမ်းကျင်ပရဟိတလုပ်ငန်းဘာသာရေးလုပ်ငန်းတွေကိုထဲထဲဝါဝါလုပ်ခူးရင်လည်းဗာကျန်မှတ်တမ်းကျန်လေဟုတ်တယ်မို့လားခုတို့သူတော်စင်တို့ကထိန်ခင်းတာကိုပဲကြည့်ကြည့်ပေါ့ခုနောင်လာနောင်သားတွေကဒါတွေကိုဆက်လက်ပြီးတော့ထိမ့်သိမ့်သွားကြမယ်ဆိုရင်ခုကဘယ်နှကြိမ်မြောက်တာလဲ26ကြိမ်မြောက်ဆိုနေတဲ့အာမဟုတ်တော့ဟုတ်တယ်မို့လားအေး26ကြိမ်မြောက်ဆိုနောင်မျိုးဆက်တွေကနေဆက်ပြီးတော့ပခုံးပြောင်းပြီးထမ်းသွားရင်နောက်ပိုင်းမှာယာချီထောင်ချီတိမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်အဲ့ဒီကောင်းတဲ့အမွေတွေကိုကိုယ်ကိုယ်တိုင်လည်းပဲနားလည်ခံစားနိုင်ပြီးတော့ကိုယ့်ရဲ့မျိုးဆက်ဖြစ်တဲ့ပုဂ္ဂိုလ်ကိုလည်းကြကြနာနာအသိပညာရအောင်လွှဲပေးခဲ့ဖို့လိုသလားမလိုဘူးလားအေးဘာသာရေးဘုသူတ္တပေါ့ပါတယ်လေဘာသာရေးဘုသူတ္တအဲ့ဒါကြောင့်ဘာသာရေးမှာကြည့်လိုက်ရင်ဒါနာသီလဘာဝနာအဲ့ဒီတွေကဒုသူတော်စင်လို့လောက်တာကထိန်မွဲဆိုတာဘာလုပ်ငန်းဒါနလုပ်ငန်းဘာလုပ်ငန်းအေးအဲ့ဒီကထိန်ကိုအများကလည်းစိတ်ဝင်စားကြတယ်ဥစဉ်တို့လည်းစိတ်ဝင်စားဘာလို့လဲပြောစီးနဲ့ကန်းနဲ့ပြီးကန်းရတဲ့အလူပြောကြည့်ပါဦးစီးနဲ့ကန်းနဲ့ပြီးကန်းရတဲ့အလူစီးကန်းနဲ့ပြီးကန်းရတဲ့အတွက်ကြောင့်အကျိုးပေးရင်လည်းစီးကန်းတကြအကျိုးပေးတာမရှိဘူးလားအေးအဲ့ဒါကြောင့်ဥစဉ်တို့ကိုယ်တိုင်လည်းပဲကထိန်ခင်းတယ်ဒါဥစဉ်တို့ခင်းတာကတော့သောသူတော်စင်တို့ခင်းတဲ့တက်တန်းနဲ့ဆိုတော့တခြားစီပဲပေါ့ဦးဇင်းတို့ခင်းတော့ခုနှစ်ကြိမ်မြောက်နော်ဘယ်နှစ်ကြိမ်မြောက်ခုနှစ်ကြိမ်မြောက်ဦးဇင်းကတော့ဒီမြို့ရဲတွေမှာမခင်းဘူးတောင်နှန်းတွေမှာလိုက်ပြီးတော့ခင်းတယ်တောင်နှန်းတွေမှာလိုအပ်တဲ့နန်းလေးတွေကျောင်းလေးတွေလိုက်ဖောက်ပေးတယ်အခုကျောင်း40လောက်ရှိသွားပြီနော်အဲလိုက်ပြီးတော့ခုနှစ်နှစ်အတွင်းမှာဦးဇင်းတို့ဆောက်ပေးထားတဲ့ကျောင်းလေးတွေတောင်နှန်းသာသနာပြုကျောင်းလေး အဲဒီနှစ်ခင်းလာကြတော့ဦးဇင်းတို့ကတတ္တမအကျင့်မြောက်ဘယ်သွားပြီးခင်းတယ်လဲဆိုချင်းပြင်းနေတဲ့ကမင်းတက်နဲ့မတူဘူးနှစ်မျိုးနဲ့ခင်းဘယ်နှမျိုးလဲအဲ့ဒီနှစ်မျိုးနဲ့တည်းမှာရှိနေတယ်ဘုံကြီးကျောင်းမှန်သမျှအကုန်ပြင်းတယ်အဲ့ဒီနှစ်မျိုးနဲ့မှာစုပေါင်းလိုက်ရင်ကျောင်းပေါင်း60နဲ့9ကျောင်းရှိတယ်ဘယ်နှကျောင်းရှိလဲအဲ60နဲ့9ကျောင်းအဲ့ဒီကျောင်းတွေကိုဦးဇင်းတို့မင်းတက်ကနေအထွက်မကြမ်းကြီးရွာလို့ခေါ်တဲ့အဲအဲ့ဒီချင်းရွာလေးမှာကျင်းပခဲ့ကြတယ်မကြမ်းကြီးရွာကအခုမှသာသနာပြုဌာနအသစ်လေးလှုပ်ထားတာအဲ့ဒီမြေကိုပိုင်တာကခရစ်စတန်ဘာသာဝင်တယောက်ကနေပိုင်နေအဲ့ဒီခရစ်စတန်ဘာသာဝင်ကနေပြီးတော့နော်ဗုဒ္ဓသာသနာဘက်ကိုသူမြေလူကျင်နေဆိုပြီးတော့အဲ့ဒီမြေကိုလူတာအဲ့ဒီပေါ်မှာစောက်ဦးလေးတွေစောက်အခုဘက်ကပါတွဲဖွင့်ပေးထားတယ်အဲဘာကဖွင့်တာပြီတော့အဲ့ဒီနေရာလေးမှာညီလေးကျင်းနေတဲ့အတွက်ကြောင့်ဦးဇင်းတို့ဒီနေ့တတ္တမအကျင့်မြောက်ပုဂ္ဂိုလ်များတထိတ်တကာရကမတွေနဲ့ဦးဇင်းတို့နဲ့စုပေါင်းပြီးတော့ညီ3ဧကအဲ့ဒီမှာထပ်ပြီးတော့ဝယ်ပေးတယ်။ဒီ3ဧကဝယ်ပေးဆိုတော့ဝယ်တဲ့ဈေးနဲ့ဆက်ဖိုးနဲ့ကတော့တခြားစီပဲနော်။ဝယ်တဲ့အဖိုးကမှ12သိန်းနဲ့ကျ။ဆက်ကနော်အဲ့ဒီကိုပို့ရတာက46သိန်းလမ်းမှာငှားကားကနော်။သက်ဖိုးကပူများနဲ့တောင်ကုန်းကိုဖြူချရနော်တောင်ထိပ်ကိုတက်ရတယ်အဲ့ဒီတောင်ထိပ်ကနေတဖြည်းဖြည်းနဲ့အဲ့ဒါကိုဖြူချပြီးတော့အဲ့ဒီနေရာမှာဦးဇင်းတို့ဒါပွဲကျင်းပခဲ့ကြတယ်နော်အဲပွဲကျင်းပပြီးတော့သံဃာက60နဲ့9ပါနဘေးကလူပုဂ္ဂိုလ်2ယောက်ပါထည့်ပြီးတော့လူတန်းနေဆိုတော့80နဲ့တူပေါ့ဘယ်နှဦးလဲ80နဲ့ကျောင်းကတော့69ကျောင်းလူပုဂ္ဂိုလ်ကမျိုးနယ်သာသနာရေးမှုရဲ့ခရိုင်သာသနာရေးမှုရဲ့သူတို့ကထည့်လူတယ်ဒီနှစ်ဘာတွေလူပေးတော့ဆိုဦးဇင်းတို့တော့ဆိုင်ကယ်တွေလူပေးတာ80နဲ့တစ်စီးတူကြတယ်နော်ဆိုင်ကယ်80နဲ့တစ်စီးကိုဒီကနေကုမ္ပဏီနဲ့ချိတ်ပြီးတော့အဲ့ဒီကုမ္ပဏီကအဲ့ဒီကိုသွားပြီးတော့ဆင်ပေးရင်းနဲ့ဒါလူရမ်းမွဲလုပ်ကြရှင်မယားဆိုင်ကယ်တွေစီးတာရုပ်မပြတ်ဘူးလားဗျာတော့မျိုးတွင်းဆိုရင်ရုပ်ပြတ်တယ်ပြောကြည့်ပါမျိုးတွင်းဆိုရင်ရုပ်ပြတ်တယ်တခါတလေကိုယ်တိုင်စီးရင်သာသနာကိုတော်တော်ဖြစ်စည်းတာညိုထဲမှာတလောက်လို့ရလားမလို့ဘူးညိုထဲမှာတလောက်မလို့ဘူးနော်အေးသွားလို့လာလို့နော်တခါတူးနဲ့သွားရင်လည်းရတယ်အသာကိုယ့်ဘုနောက်ကထိုင်သွားရင်ရတယ်ကိုယ်ကိုယ်တိုင်စီးရင်တော့ရုပ်ပြက်လုံးအာကြီးနော်အေးဒါပေမဲ့တောင်တန်းဒေသတွေမှာကျတော့မလွယ်ဘူးဦးဇင်းတို့ခုအလူကိုလာကြတဲ့မကြမ်းကြီးရွာကိုမတူဘီမြို့နယ်တွေကတပားလာတာမိုင်ပေါင်း220လာရနော်ဘယ်လောက်လာရ220ဆိုတော့တို့သူတော်စင်များကြီးကျင်သာလျှောက်လာရင်ဘယ်လိုမှမလွယ်ဘူးအိန္ဒိယနယ်စပ်ကနေပြီးတော့အဲ့ဒီကိုလာပြီးတော့အလှခံရတာရှိတယ်အဲ့လိုမျိုးတန်ဃာတွေကိုသွားရေးလာရေးဆင်ပြေရေးအတွက်ဒါဥစဉ်တို့အဲဆိုင်ကယ်တူတန်းပြီးတော့ဒီနေ့ကျတော့ကျောင်းလေးကျောင်းဖြတ်ပြီးတော့ဆောက်တယ်နော်ယေဟောဗာတွန်းဆန်ကြီးတိမ်ဘက်လည်းဆောက်တယ်အဲ့ဒီနေရာမှာလည်းဆောက်တယ်ပန်းအော်မှာလည်းပဲဆောက်တယ်ဟမ်အဲ့လိုမျိုးတွေဆောက်လို့ပြီးတော့တောင်နန်းဒေသတွေမှာလည်းပဲတို့သူတော်စင်များဖြည့်စည်းစရာတွေအများကြီးမရှိဘူးလားတစ်ချိန်လုံးကသာသနာကိုတောင်တန်းနေမှာပြစ်ထားခဲ့တဲ့အတွက်ကြောင့်မို့တောင်တန်းနေမှာကြည်လိုက်ရင်ဘုရားဘာသာသိပ်ပြီးတော့မထွန်းကားတော့ဘူးခုံကြီးရမ်းသွားရင်ထူးထူးဆန်းဆန်းဖြစ်နေတယ်ဝိုင်းပြီးတော့ကြည်ကြတယ်ကြောင်းဆောက်မယ်ဆိုရင်အများကဝိုင်းပြီးတော့ကန့်ကွက်ကြတယ်ကြောင်းဆောက်မဲ့နေရာကိုလဝကတိုင်လေးတွေလာလာထောင်ပြီးတော့စန့်ကျင်မဲ့အဲ့ဒါမျိုးလုပ်ကြတယ်အတော်နဲ့မြေနေရာရဖို့မလွယ်ဘူးသူတို့စီမှာအဲ့ဒါမျိုးဖြစ်သွားတာမရှိဘူးလားအေးအဲ့ဒါကြောင့်ဘာသာတရားတွေနဲ့ပတ်သက်လို့တို့သူတော်စင်များသာသနာပြုကြတဲ့နေရာမှာလည်းပဲအမြင်ကျေဖို့တော့လိုသလားမလိုလားဘယ်ဘာသာဝင်ဖြစ်ဖြစ်စိတ်ဓာတ်မြင်ရမယ်ပြောကြည့်ပေါ့ဘယ်ဘာသာဝင်ဖြစ်ဖြစ်စိတ်ဓာတ်မြင်ရစိတ်ဓာတ်တွေအောက်တန်းကြရင်ဘယ်ဘာသာနာမည်တက်တဲ့အသုံးမကျတဲ့လူပဲဟုတ်တယ်မလားအဲ့ဒါကြောင့်စိတ်ဓာတ်တွေဟာနားလည်ပေးနိုင်ရမယ်သိခံပေးနိုင်ရမယ်ခွင့်လွှတ်ပေးနိုင်ရမယ်တယောက်နဲ့တယောက် understanding powerရနေဖို့လိုသလားမလိုလားလိုတယ်နားလည်နေဖို့လိုတယ်အေးဘာသာရေးတွေကိုလည်းကြက်ကြက်နန်းနာလေ့လာဖို့လိုတယ်ဟိန္ဒူကလည်းဟိန္ဒူဘာသာကိုကြက်ကြက်နန်းနာသိရဗုဒ္ဓဘာသာကလည်းဗုဒ္ဓဘာသာရဲ့အနှစ်သာရကိုသိဖို့မလိုလားခရစ်စတန်ကလည်းခရစ်စတန်ဘာသာရဲ့အနှစ်သာရကိုသိရအစ္စလာမ်ကလည်းပဲအစ္စလာမ်ဘာသာရဲ့အနှစ်သာရကိုသိရအခုဖြစ်နေတာကဘာသာရဲ့အနှစ်သာရကိုမသိတော့တာကများလာတော့ကြက်တနာတွေပိုရှုပ်ထွေးလာတာမရှိဘူးလားအေးအဲ့ဒါကြောင့်မို့အမြင်ကျေကျေနဲ့တို့သူတော်စင်များလှုပ်เสียရလေအများကြီးမရှိဘူးလားအဲ့ဒါကြောင့်မို့တို့သူတော်စင်များဘုရားဘာသာဆိုတော့ဒီနေ့ညတရားမှာတော့ကထိန်နဲ့ပတ်သက်လို့အတိရှင်းအောင်လေးပြောပြ ပြောကြည့်ပါကထိန်နဲ့ပတ်သက်ပြီးတော့အသိရှင်းအောင်လေးပြောပြမယ်ကထိန်လို့တို့သူတော်စင်များပြောကြတာမရှိဘူးလားအေးကထိန်လူဟာထူးခြားတဲ့အတွက်ကြောင့်မို့စီးနဲ့ကန်းနဲ့လူရတာဖြစ်တဲ့အတွက်ကြောင့်သူရောကိုရောလူတန်းကျင်စိတ်ကြီးရှိကြတယ်အဲ့ဒီလူတန်းကျင်တဲ့စိတ်လေးတွေဘာကြောင့်ရှိတာလဲကထိန်ဆိုတာဘာလဲဘယ်လိုခင်းတယ်လဲသူနဲ့ဆက်ဆက်တဲ့နားလေတရားလေးတွေကိုနားလေဖို့မလိုဘူးလားလိုတယ်အဲ့ဒီထဲမှာပထမဦးဆုံးနားလေရမှာကထိန်ဆိုတဲ့ဝေါ်ဟာရကိုအရင်နားလေရမယ်ဘာတယ်လဲကထိန်ဆိုတဲ့ဝေါ်ဟာရကိုအရင်နားလေရကထိန်လို့ရေးတဲ့သကလုံးတီးကကြီးဆတ်စင်သူလုံးကြီးတင်ဟိုဘက်ကနတ်ငယ်လေးတက်ပြီးတော့ဘာလို့ခေါ်ကထိန်ဘလောက်ဖဲကထိန်လို့ဒီသကလုံးကိုဖတ်နေသူ့ရဲ့အဓိပ္ပာယ်ကိုနားမလဲနိုင်ဘာလို့လဲပြောရင်ကထိန်သည်မြန်မာစကားစစ်စစ်မဟုတ်ဘူး။ဒါမဟုတ်ဘူး။မြန်မာစကားစစ်စစ်မဟုတ်ဘူး။သူ့ရဲ့မူရင်းစကားကပါဠိစကား။ပါစကား။ပါဠိစကား။ပါဠိမှာကထိဏလို့ရှိ။ဘာလို့ရှိ?ကထိဏလို့ရှိတယ်။အဲ့ဒီကထိဏဆိုတဲ့ဒီစကားလုံးလေးကိုမှနောက်ကသုံးနေတဲ့နတ်ငယ်ပေါ်မှာအသက်လေးတင်ပြီးတော့ကထိန်လို့မြန်မာကမွေးစားယူလိုက်တော့ဒီသကလုံးတစ်လုံးကိုကြက်ကြက်နာနာလေးလာမယ်ဆိုရင်မူရင်းကိုလိုက်မှအဓိပ္ပာယ်သိတယ်။ဒါကိုလိုက်မှမူရင်းကိုလိုက်မှအဓိပ္ပာယ်သိတာကထိန်ရဲ့မူရင်းဒီကထိဏဒီပါဠိစကားမြန်မာလိုပြောရင်တီတန့်စေခြင်းခိုင်မြဲစေခြင်းပြောကြည့်ပါဦး။တီတန့်စေခြင်းခိုင်မြဲစေခြင်းကိုမြန်မာလိုဘာလို့ခေါ်ကထိန်လို့ဒီလိုခေါ်တာအဲ့လိုဆိုတော့တီတန့်စေတယ်တီတန့်စေတယ်ဆိုတော့ဘာကိုတီတန့်စေတာလဲဘယ်လိုတီတန့်စေတာလဲဘယ်အရာကိုတီတန့်စေတာလဲပြောရင်ကထိန်အကျိုး၅မျိုးကိုတီတန့်စေတာပြောကြည့်ပါကထိန်အကျိုး၅မျိုးကိုတီတန့်စေတာအေးကထိန်အကျိုး၅မျိုးဆိုတာရှိတယ်ကထိန်ခင်းလိုက်ရင်ခင်းတဲ့ကြောင်းတိုင်းမှာရတဲ့အကျိုးဘယ်နှမျိုး၅မျိုးရှိတယ်အဲ့ဒီ၅မျိုးကခยีသွာလာရေးနဲ့ပတ်သက်လို့ကတစ်မျိုးပြောကြည့်ပါခยีသွာလာရေးနဲ့ပတ်သက်လို့ကတစ်မျိုးနောက်နံပါတ်1ကတော့ဘာလဲလို့ပြောရင်စားတော့ရေးနဲ့ပတ်သက်တာကတစ်မျိုးပြောကြည့်ပါစားတော့ရေးနဲ့ပတ်သက်တာတစ်မျိုးဘယ်နှမျိုးရ2မျိုးရနောက်သင်္ကန်းနဲ့ပတ်သက်တာ3မျိုးပြောကြည့်ပါစုပေါင်းရင်ဘယ်နှမျိုး5မျိုးရှိတယ်ခยีသွာလာရေးနဲ့ပတ်သက်တာတစ်မျိုးအစားတောက်နဲ့ပတ်သက်တာ2မျိုးသင်္ကန်းနဲ့ပတ်သက်တာ3မျိုးပေါင်းရင်ဘယ်နှမျိုးဒီအဲ့ဒီထဲမှာခยีသွာလာရေးနဲ့ပတ်သက်လို့ဦးဇင်းတို့ရဲ့ဝီနီစီကံပါတိကံဝီနီစီကံဆိုတာသာသနာဝန်ထမ်းတွေလိုက်နာကျင့်သုံးရမယ်ဥပဒေကိုပြောတာအဲ့ဒီဥပဒေမှာပြတ်ထန်းတာတာရှိတယ်ရန်တော်တစ်ပါးဟာမြို့တယ်ရွာတယ်သွားမယ်ခยีသွာမယ်ဆိုရင်ရှိတဲ့တန်ဃာကိုပန်ကြားသွားရတယ်ပြောကြည့်ပါရှိတဲ့တန်ဃာကိုပန်ကြားသွားရရှင်မရတပည့်တော်ဘယ်သွားမှာပါဘုရားဘယ်ကိုသွားမလို့ပါဘုရားရှိတဲ့တန်ဃာကိုပန်ကြားသွားရအဲ့ဒါမျိုးပန်ကြားမှုမရှိဘဲနဲ့သူ့ဘာသာသူကောက်ခငင်ကထသွားလိုက်ရင်အဲ့ဒီရံမှာအပြစ်ရှိတယ်ဘာရှိတယ်အပြစ်ရှိတယ်အေးအဲ့ဒီအပြစ်ရှိတာကိုကထိန်သွားပြီးတော့ကြောင်းလိုက်တိုက်ကိုခင်းလိုက်လို့ကထိန်ရသွားရင်အဲ့ဒီအပြစ်ဟာအကန့်သက်ကာလအတွင်းထဲမှာအပြစ်မသိမ့်တော့ဘူးတဲ့ဘာမသိမ့်တော့အပြစ်မသိမ့်တော့အဲ့ဒါမျိုးအပြစ်မသိမ့်အောင်လုပ်ပေးတာဒီဘယ်သူကလုပ်ပေးလဲဘယ်သူကလုပ်ပေးလဲအဲဖယားကလုပ်ပေးတာမဟုတ်ဘူးဘယ်သူကလုပ်ရတာလဲလို့ပြောရင်ကထိန်တကာတွေကလုပ်ပေးတယ်ဘယ်သူတွေကလုပ်ပေးတယ်အေးကထိန်တကာတွေကနေပြီးတော့လှုပ်ပေးရတယ်ကထိန်တကာကပဲလှုပ်နိုင်ရန်ချင်းချင်းလည်းလှုပ်ပေးလို့မရဘူးဖျားလည်းပဲလှုပ်ပေးလို့ရလားမရဘူးဘယ်သူကလှုပ်ပေးရကထိန်တကာကအဲ့ဒီအပြစ်ကိုကင်းသွားအောင်လှုပ်ပေးလိုက်တာအဲ့ဒါမျိုးထူးထူးခြားခြားကုသိုလ်ဆိုတာရဖို့လွယ်ရလားမလွယ်ဘူးနောက်နံပါတ်1ကကျတော့အစားတောက်နဲ့ပတ်သက်လို့အစားတောက်နဲ့ပတ်သက်ပြီးတော့ရန်တော်တွေမှာရန်တော်ဟောဝါဒတွေမရှိဘူးလားရန်ဝေါ်ဝါဒတွေရှိတယ်ဘုန်းကြီးရန်ဆိုရင်ဘုန်းကြီးလို့ပြောတာရှိတယ်ဦးသိန်းလို့ပြောတာရှိတယ်ကိုရင်လို့ပြောတာရှိတယ်မရှိဘူးလားအေးအဲ့ဒါမျိုးတွေရှိတယ်အဲ့လိုစကားပြောရင်လည်းပဲဘုန်းကြီးကဓမ္မမို့ရင်ဦးသိန်းကဓမ္မမို့ရင် ကိုရင်ကလို့ကိုဝေါ်ရနဲ့ကိုပြောရတာမရှိဘူးလားအေးအဲ့ဒါကိုခစ်ဆန္ဒလိုလိုခစ်မိတာလိုလိုလုပ်ပြီးတော့ဘုန်းကြီးရန်ကိုယ်တိုင်ကနေပြီးတော့ကျင်တော်ဟာကျွန်တော်တို့ကြောင်းမှာဒါမျိုးပြောရင်နားထောင်ရတာကိုအဆင်ပြေရလားမပြေဘူးအဲ့ဒါမျိုးဝေါ်ရတာတွေနဲ့ပြောလို့မရဘူးသူ့ဝေါ်ရတာကိုဝေါ်ရတာမရှိဘူးလားအေးရှိတယ်ဥပမာအပြင်သေတဲ့ကိစ္စကိုပဲကြည့်ကြည့်ပေါ့ဘုန်းကြီးသေတော့ဘာလို့ခေါ်လဲပြန်တော်မူတယ်လို့သုံးတော့တာမရှိဘူးလားလူကြတော့ဘာလို့ခေါ်တည်တယ်လို့ခေါ်တယ်အနိစ္စရောက်တယ်လို့ဘဝတစ်ပါးပြောင်းသွားကြွယ်လွန်တယ်ဒါမျိုးတွေမရှိဘူးလားအေးနောက်ရှင်မင်းကိုကြတော့ဘာလို့ပြောနေရစံတယ်ကံတော်ကုန်တယ်လို့ဘဝရတယ်သုံးတာမရှိဘူးလားအဲ့ဒါမျိုးသူဘဝရနဲ့သူအဲ့ဒါတွေကိုသွားပြီးတော့ဟာဘယ်เจ้าနိုင်ကခွန်ကြီးကတော့သေသွားတာတဲ့ဆိုတော့ခက်ရိုင်းရိုင်းဖြစ်သွားအေးဘယင်ကြီးတော့ရှောသွားတာတဲ့ကန့်သွားတာတဲ့ဆိုတော့နော်ဒိဗေကနားထောင်လို့ကောင်းသေးလားမကောင်းတော့ဘူးအဲ့ဒါကြောင့်မို့ဝေါ်ဟာတာကသူ့နေရာနဲ့သူသုံးရတာမရှိဘူးလားအဲ့ဒါမျိုးသူ့နေရာနဲ့သူသုံးရတယ်အခုဒီမှာလည်းပဲအစားတောက်နဲ့ပတ်သက်ပြီးတော့ဘုံကြီးရန်နေနဲ့ပတ်သက်ပြီးတော့ဘုံကြီးရန်နေကိုကြောင်းသွားပြီးတော့ထားပါတော့ဥပမာမွေးနေ့ဝယ်ရှိလို့သွားပြီးပင့်ရင်အရှင်ဘုရားတပည့်တော်တို့အိမ်မှာမွေးနေ့ဝယ်ရှိတဲ့အတွက်ကြောင့်မို့ဆွန်ဖုံပြီးဆွန်ဖုံပြီးကြွတော်မူပါဗျာသုံးတာမရှိဘူးလားအေးဆွမ်းဆိုတာဘာပြောတာချက်မင်းပြောတာပဲဟုတ်တော့မလားအေးအဲ့ဒါကြောင့်မှန်မှန်ကန်ကန်ဝေါ်ရတာကိုအသုံးပြုရမယ်အဲ့ဒါမျိုးမဟုတ်ဘဲနဲ့ရှင်မယားတပည့်တော်အိမ်မွေးနေ့ဝယ်ကျင်းပမှာမို့အိမ်လာချက်မင်းစားပါဗျာအဲ့ဒါမျိုးပင့်လို့စင်ပြေရလားဝေါ်ဟာတာလွဲတာဘာလွဲတာအေးဝေါ်ဟာတာလွဲတာအဲ့ဒါမျိုးလွဲပြီးတော့အသုံးနှုံးလွဲပြီးတော့ပင့်ထားတဲ့ဒီဆွန်းစားကိုသွားပြီးတော့ရန်တန်က၄ပါး၅ပါးသွားပြီးတော့ဖုံးပေးလိုက်လို့ရှင်ရင်အဲ့ဒီရန်နေမှာအပြစ်ရှိတယ်။ဘာရှိလဲ။အပြစ်ရှိတယ်။အဲ့ဒီအပြစ်ကိုကင်းလွတ်ခွင့်ရသွားအောင်ကြတော့ကထိန်တကာကနေကထိန်သွားခင်းလိုက်လို့ရှင်ရင်အဲ့ဒီရန်တော်များသည့်အကန့်အသတ်နဲ့နော်အဲ့ဒီအပြစ်ကင်းစင်သွားတယ်။အဲ့ဒါမျိုးဖြစ်အောင်လှုပ်ပေးတာဘယ်သူကလှုပ်ပေးလဲ။ကထိန်တကာကလှုပ်ပေးတာအဲ့ဒါကြောင့်ခီးသွားလာရည်ရဲ့အစားတော့နောက်သင်္ကန်းနဲ့ပတ်သက်လို့3မျိုးရှိတယ်ဘယ်နှမျိုး3မျိုးရှိတယ်အေးပထမနော်နံပါတ်1ကတိစီဝရိဒုတင်ဆောင်းတဲ့ယဟန်ဟာသင်္ကန်းနဲ့ညကင်းပြီးနေလို့ရတယ်ပြောကြည့်ပါတိစီဝရိဒုတင်ဆောင်းတဲ့ယဟန်ဟာသင်္ကန်းနဲ့ညကင်းနေလို့ရတယ်ကဲတိစီဝရိဒုတင်ခဏဖြုတ်သင်္ကန်းနဲ့ညကင်းနေလို့ရတယ်ပြောကြည့်ပါသင်္ကန်းနဲ့ညကင်းနေလို့ရသင်္ကန်းနဲ့ညကင်းနေဆိုတော့သင်္ကန်းနဲ့ပတ်သက်ပြီးတော့သင်္ကန်းဝိယုံညတဲ့အပိုင်းမှာအမျိုးမျိုးရှိတယ်ပေါ့နော်အမျိုးမျိုးရှိတယ်တဲ့အဲ့ဒီအမျိုးမျိုးရှိတဲ့အပိုင်းမှာတချို့ယန်းကသင်္ကန်းနေအများကြီးနဲ့နေတယ်တချို့ယန်းက3ထည်ပဲနေတယ်ဘယ်နှထည်3ထည်ပဲနေတယ်တင့်မှန်ရဲ့ဧကတိရဲ့နှစ်ထပ်သင်္ကန်းပြောကြည့်ပါဧကတိရဲ့နှစ်ထပ်သင်္ကန်းဘယ်နှမျိုးလဲအဲ3မျိုးရှိအဲ့ဒီ3မျိုးနဲ့နော်တိစီဝရိဒုတင်ဆောင်းထားတဲ့ယဟန်ဆိုရင်သွားလီယာမှာသင်္ကန်းဘယ်နှထည်ပါရ3ထည်ပါရပါတယ်လေတင့်မှန်ရဲ့ဧကတိရဲ့နှစ်ထပ်သင်္ကန်းရဲ့ဒီ3မျိုးလုံးပါရဒုတတော်စင်များဒီနေရာမှာအင်္ဂလိပ်စာလေးစိတ်ဝင်စားရင်လည်းပဲအဲ့ဒီအင်္ဂလိပ်စာနဲ့တစ်ခါတလေကျတော့ foreigner ဖြစ်တဲ့ပုဂ္ဂိုလ်များကယန်းတော်တို့ရဲ့နေထိုင်မှုဘဝကိုစိတ်ဝင်စားပြီးအဝတ်အစားတွေပါမေးတာရှိတယ်အောက်ကတင့်မိုင်ဆိုရင်တကယ်တမ်းပြောရမှာတော့အောက်ပိုင်းဝက်လို့သူက lower roof နဲ့ဘာသာပြန်ပေးရဧကတိကိုဘာသာပြန်တဲ့ခါဧကတိကအထက်ပိုင်းဖြစ်တဲ့အတွက်ကြောင့် upper roof နဲ့ဘာသာပြန်ရအေးနှစ်ထပ်သင်္ကန်းကိုကြောင့်နှစ်ထပ်မို့ double နဲ့ roof နဲ့ဘာသာပြန် double roof နဲ့ဘာသာပြန်ရတယ်အေးအဲ့ဒါကိုဦးဇင်းတို့တွေ့ဘူးတာတကူကြတော့နောက်တစ်ယောက်ကဘုန်းကြီးဝက်တဲ့သင်္ကန်းကိုရှင်းပြနေတာတင့်မိုင်ကိုသူမပြောတဲ့တော့သူကစက္ကန့်နဲ့ဘာသာပြန်ပြတယ်နော်ဘာနဲ့ဘာသာပြန်စက္ကန့်နဲ့ဘာသာပြန်နေတယ်အဲ့ဒါတင့်မိုင်ကိုဘာလို့ဆိုတော့ that is a second နဲ့လုတ်ပြတယ်တို့တို့ရှင်မြတ်ဘုန်းကြီးစက္ကန့်ဝတ်တာရှိလားအေးကိုပြောလိုက်တဲ့ဝေါ်ရတစ်ခုကြောင့်မို့သွားပြီးတော့သာသနာမှာကိုယ့်အကာဖြစ်သွားရင်စင်ပြေရဲ့လားမပြေဘူးအေးအဲ့ဒါကြောင့်မို့သင်္ကန်းကအဲ့ဒီ3တယ်ရှိတယ်ပေါ့ဒီ3တယ်ကိုဆောင်းတဲ့ယဟန်ကိုတိစီဝရိဒုတင်ဆောင်းတဲ့ယဟန်ပြောကြည့်ပါတိစီဝရိဒုတင်ဆောင်းတိစီဝရိဆိုတာတိစီဝရတရားလာတာလေတိစီဝရတိက3စီဝရကသင်္ကန်းတိစီဝရတိစီဝရိဆိုတာသင်္ကန်းဘယ်နှထည်3တင့်မိုင်ဧကတိနှစ်ထပ်သင်္ကန်းဒ ြောကြည့်ပါဧကတိရဲ့နှစ်ထပ်သင်္ကန်းရဲ့ဘယ်နှထည်လဲအေး30ရှိတယ်အဲ့ဒီ30သောသင်္ကန်းဒီသင်္ကန်းကိုဆောင်နေတဲ့ယဟန်သည်သင်္ကန်းတစ်ထည်တည်းနဲ့ညကင်းပြီးနေလို့မရဥပမာအဖြစ်ຫນွေရာဒီမှာနှစ်ထပ်သင်္ကန်းကြီးလိုရလားຫນွေရာဒီပူလောင်နေတဲ့အချိန်မှာနှစ်ထပ်သင်္ကန်းမလိုလူကမန္တလေးမှာနေတယ်ရန်ကုန်ကိုသွားကျင်တယ်ဆိုရင်ပုံမှန်အဖြစ်ဆိုရင်သင်္ကန်းဘယ်နှထည်ယူသွားရ30လုံးယူသွားရဒါပေမဲ့ကိုကအသုံးမလိုတဲ့အတွက်ကြောင့်မို့နှစ်ထပ်သင်္ကန်းကြီးကိုမန္တလေးမှာထားခဲ့ပြီးတော့ရန်ကုန်ကိုသွားလိုက်တယ်အဲ့ဒါဆိုရင်ဘယ်သင်္ကန်းနဲ့ညကင်းသွားလဲနှစ်ထပ်သင်္ကန်းနဲ့ညကင်းသွားလဲအဲ့ဒါမျိုးကင်းရင်အဲ့ဒီရန်မှာအပြစ်ရှိတယ်ဒါပေမဲ့ကထင်ခင်းပေးလိုက်လို့ရှိရင်တော့အဲ့ဒီအပြစ်မရှိတော့ဘူးအကန့်သတ်ကာလမှာနော်အဲ့ဒါကြောင့်မို့သင်္ကန်းနဲ့ညကင်းပြီးတော့နေနိုင်တယ်ပြောကြည့်ပါသင်္ကန်းနဲ့ညကင်းပြီးတော့နေနိုင်တယ်။နောက်သင်္ကန်းနဲ့ပတ်သက်လို့နောက်တစ်မျိုးကြတော့သာသနာတော်မှာဝိနည်းစည်းကမ်းတစ်ခုရှိတယ်။သင်္ကန်းလာပြီးတော့အစ်စ်လူရန်ထားလိုက်ရင်ဆယ်ရက်အတွင်းထဲမှာအဓိဋ္ဌာန်ရတယ်။ပြောကြည့်ပါ။ဆယ်ရက်အတွင်းထဲမှာအဓိဋ္ဌာန်ရတယ်။အေးဆယ်ရက်အတွင်းမှာအဓိဋ္ဌာန်လေဆိုတော့အဓိဋ္ဌာန်လေဆိုတာဒါကိုသင်္ကန်းအဖြစ်အတိမတ်ပြုတာ။ဘာဖြစ်။သင်္ကန်းအဖြစ်အတိမတ်ပြုတာ။သင်္ကန်းကလည်းပဲဒါကိုသင်္ကန်းအဖြစ်အတိမတ်ပြုပါဤသစ်မှန်ဖြင့်အတိမတ်ပြုပါဤဧကတိဖြင့်အတိမတ်ပြုပါဤနှစ်ထပ်သင်္ကန်းကြီးဖြင့်အတိမတ်ပြုပါဤလို့လုံးလိုက်မှသင်္ကန်းအရာမြောက်တာဒီလိုတာမန်ထားရင်အဝတ်ပဲရှိသေးတာဟုတ်တယ်မဟုတ်လားအဲ့ဒါကို10ရက်အတွင်းလောက်ရတယ်ဘယ်နှစ်ရက်အတွင်းဒီကထိန်ရသွားရင်တော့အဲ့ဒါမျိုးမဟုတ်ဘဲနဲ့နေလို့ရသွားနော်ကထိန်ရရင်ဆယ်ရက်ကြော်လဲပဲအပြစ်မရှိတော့ဘူးအဲ့ဒါမျိုးအပြစ်မရှိအောင်ဘယ်သူကလုပ်ပေးလဲကထိန်တကာကလုပ်ပေးတာတဲ့သင်္ကန်းနဲ့ပတ်သက်လို့ဘယ်နှမျိုးရနှမျိုးရခဲနောက်တစ်မျိုးကကြတော့ကထိန်ကာလအဲ့ဒီအတွင်းထဲမှာသင်္ကန်းလာပြီးတော့လှူဒန်းထားရင်အဲ့ဒီလှူဒန်းတဲ့သင်္ကန်းကိုကျောင်းမှာရှိတဲ့သံဃာကတပါးတည်းတယောက်တည်းယူခွင့်မရဘူးတိုက်ထဲမှာရှိတဲ့သံဃာအလုံးနဲ့ညဝေပြီးတော့မှသုံးဆွဲရတယ်အဲ့ဒါမျိုးသုံးဆွဲတော့ယန်းတန်ဃာအတွက်သင်္ကန်းนี่ပိုးမရဘူးလားရအဲ့ဒါမျိုးရအောင်ဘယ်သူကလုပ်ပေးလဲကထိန်တကာကလုပ်ပေးလားအဲ့ဒါကြောင့်ကထိန်ခင်းတဲ့ကြောင်းလိုက်မှာအဲ့ဒီအကျိုး၅မျိုးတည်တန့်စေတာခိုင်မြဲစေတာအကျိုးဘယ်နှမျိုး၅မျိုးခยีသွားလာမျိုးရဲရွာရဲသွားတဲ့အခါပန်ကြားစရာမလိုတော့ဘူးဘယ်လိုဟောဝါဒနဲ့ပင့်ပင့်စားလို့တော့လို့ရသွားတယ်နောက်သင်္ကန်းနဲ့ပတ်သက်လို့ညကင်းပြီးတော့နေခွင့်ရသွားတယ်။နောက်ဆယ်ရက်ကျော်ပြီးတော့ထားခွင့်ရတယ်။နောက်ထပ်သင်္ကန်းလာလို့ရင်အများခွဲဝေပြီးတော့သုံးဆွဲခွင့်ရသွားတယ်အကျိုးဘယ်နှမျိုးအဲ့ဒီ၅မျိုးတို့သူတော်စင်များနားလေဖို့လိုတယ်ပေါ့။ဘာလို့လဲပြောတော့ကထိန်ရဲ့ဗရာဏသည်အဲ့ဒီအကျိုး၅မျိုးပဲဟုတ်တယ်မဟုတ်လား။ဒီ၅မျိုးသံဃာတွေရစေခြင်းလို့ကထိန်ခင်းပေးတာဘယ်နှမျိုးရစေခြင်းလို့ငါမျိုးရစေခြင်းလို့ကထိန်ခင်းပေးတာအဲ့ဒါကြောင့်ကထိန်ဆိုတာဟာတည်တန့်စေတာခိုင်မြဲစေတာပြောကြည့်ပါတည်တန့်စေတာခိုင်မြဲစေတာဘာတွေကိုတည်တန့်စေတာလဲပြောရင်ကထိန်အကျိုး၅ပါးကိုတည်တန့်စေတာခိုင်မြဲစေတာပြောကြည့်ပါကထိန်အကျိုး၅မျိုးကိုတည်တန့်စေတာခိုင်ခန့်စေတာဘယ်မှာတည်တန့်စေတာလဲပြောတော့ကထိန်ခင်းတဲ့ကြောင်းတိုက်မှာဘယ်မှာလဲအေးကထိန်ခင်းတဲ့ကြောင်းတိုက်မှာအဲ့ဒီအကျိုး၅မျိုးကိုတည်တန့်စေတာခိုင်မြဲစေတာတဲ့အဲ့ဒါကြောင့်တို့တော်စင်များမီးတော်တော်ပူနော်အေးကြည့်လိုက်ရင်အဲ့ဒါစုပေါင်းရင်အကျိုးတရားဘယ်နှမျိုး၅မျိုးရတယ်တဲ့အေးအဲ့ဒီ၅မျိုးကြောင့်မို့ဒါကထိန်ခင်းတာမရှိဘူးလားအဲ့ဒါကထိန်အကျိုးတရား၅ပါးပြောကြည့်ပါကထိန်အကျိုးတရား၅ပါးအဲ့ဒီကထိန်အကျိုးတရား၅ပါးဆိုတော့အဲ့ဒီ၅ပါးတည်းကနေပြီးတော့ဒီ၅ပါးနဲ့ဆက်ဆက်ပြီးသိတင်တာကကထိန်ခင်းတယ်ဆိုတာလေးသိတင်တယ်ဗါတယ်လေကထိန်ခင်းတယ်ဆိုတာလေးသိတင်တယ်အေးကထိန်ခင်းတယ်ဆိုတာလေးသိတင်တယ်ဆိုတော့ကထိန်ခင်းတယ်ခင်းတယ်ဆိုတာကြတော့တို့သူတော်စင်များဘယ်လိုလုပ်တာဟုတ်နော်ကထိန်ခင်းတယ်လို့ခေါ်ရလဲလို့ပြောရင်ဒီနေရာမှာကထိန်ခင်းဆိုတဲ့စကားကိုနားလည်ရမယ်ပြောကြည့်ပါဘာလဲလဲအေးကထိန်ခင်းတယ်ဆိုတဲ့စကားကိုနားလည်ရမယ်ကထိန်ခင်းတယ်ဆိုတဲ့စကားမှာကြည့်လိုက်ရ ကထိန်ရဲ့ခင်းနေရဲ့စကလုံးလေးနှလုံးကိုနော်ပေါင်းထားတာပြောကြည့်ပါကထိန်ရဲ့ခင်းနေဆိုတာရဲ့စကလုံးလေးဘယ်နှလုံးပေါင်းနှလုံးပေါင်းတာအေးအဲ့ဒီနေရာမှာခင်းနေခင်းနေဆိုတဲ့ကိစ္စမှာတို့သူတော်စင်များကထိုင်ထားတဲ့ကော်စောတွေကြည့်ရင်ခင်းထားတာလားလိတ်ထားတာလားခင်းထားတာဘာလို့ခင်းတယ်လဲလို့ပြောတော့ကျေပြန့်သွားအောင်လို့ပြောကြည့်ပါကျေပြန့်သွားအောင်လို့အေးကျေပြန့်သွားအောင်လို့အဲ့ဒါခင်းပြလိုက်တယ်ကထိန်ခင်းနေဆိုတဲ့အပိုင်းမှာလည်းပဲဘာကိုကျေပြန့်သွားစေတာလဲပြောတော့ကာလကိုကျေပြန့်သွားစေတာလို့ပြောကြည့်ပါကာလကိုကျေပြန့်သွားစေတာအေးကာလကိုကျေပြန့်သွားစေတယ်တော့ကာလကိုကျေပြန့်သွားစေတယ်ဆိုတော့တို့သူတော်တင်များကာလနဲ့ပတ်သက်ပြီးတော့ကထိန်ခင်းတဲ့ကာလဆိုတာမရှိဘူးလားအေးကထိန်ခင်းတဲ့ကာလဆိုတာရှိတယ်ကထိန်ခင်းတဲ့ကာလဟာဘယ်ကနေစတော့ဆိုရင်တရင်ကျော်လာပြည့်ကျော်တရက်နေ့ကစတယ်ပြောကြည့်ပါတရင်ကျော်လာပြည့်ကျော်တရက်နေ့ကစအေးဘယ်မှာသွားပြီးတော့ဆုံးလဲလို့ပြောရင်ဘယ်မှာဆုံးလဲတဇောင်းမုံလာပြည့်နေ့လာပြည့်နေ့ပြောကြည့်ပါဦးတဇောင်းမုံလာပြည့်နေ့တရင်ကျော်လာပြည့်ကျော်တရက်နေ့ကစပြီးတော့ဘယ်မှာဆုံးလဲတဇောင်းမုံလာပြည့်နေ့အဲ့ဒါပေါင်းရင်တလရှိဘယ်လောက်ရှိလဲတလရှိတယ်အေးအဲ့ဒီတလရှိတာအဲ့ဒီတလမှာကြည့်လိုက်ရင်တို့သူတော်စင်များကထိန်ကာလကတလကထိန်သွားပြီးတော့ခင်းလိုက်လို့အဲ့ဒီကထိန်အဲ့ဒီကြောင်းလိုက်ထဲမှာကထိန်ခင်းသွားလိုက်ပြီဆိုရင်တော့ကထိန်ကာလပူပြီးတော့ကျေသွားတယ်တဲ့တလကနေ၅လဖြစ်သွားတယ်တဲ့ပြောကြည့်ပါတလကနေ၅လဖြစ်လိုက်တာအဲ့ဒါမျိုးတလကနေ၅လလှုပ်လိုက်တာကိုချဲ့တယ်လို့ပြောတာဘာလို့ပြောတာချဲ့တယ်လို့ပြောတာတနည်းအားဖြင့်ပြောရင်ဖြန့်တယ်လို့ပြောတာဘာလို့ပြောဖြန့်တယ်လို့ပြောတာတနည်းအားဖြင့်ပြောရင်ခင်းတယ်လို့ပြောတာဘာလို့ပြောခင်းတယ်လို့ပြောတာအဲ့လိုဆိုတော့ကထိန်ခင်းတယ်ကထိန်ခင်းတယ်ဆိုတာတလကို၅လဖြစ်အောင်ချက်ပလိုက်တာပြောကြည့်ပါတလကို၅လဖြစ်အောင်ချက်ပလိုက်တာအေးတလက၅လကဘယ်လိုဖြစ်သွားလဲလို့ပြောရင်ပုံမှန်အားဖြင့်ဆိုရင်သတင်းကျော်လာပြည့်ကျော်တရက်အဲ့ဒီတရက်ကနေပြီးတော့တဇောင်းမုံလာပြည့်ဆိုတော့တလမရှိဘူးလားအေးအဲ့ဒီကနေပြီးတော့တခါစလိုက်တယ်နောက်လာပြည့်ကဘာလာပြည့်ဖြစ်မလဲနရောလာပြေနလာယနောက်လာပြေကတရားသူလာပြေဘနလာယသုံးလာယနောက်ထပ်တစ်ခုကတဘူရဲလာပြေဘနလာယကဲနောက်ထပ်တစ်ခုကတပေါင်းလာပြေဘလောက်ယ၅လာယပုံမှန်ကထိန်တကမပေါ်ရင်တလကထိန်ပေါ်လို့ကထိန်ခင်းလိုက်ရဲ့၅လာတိခုနကတော့အကျိုး၅ပါးတက်ရောက်မှုရှိသွားတယ်ဘနလာတိ၅လာတိအဲ့ဒါမျိုးချက်လွတ်လိုက်တာနော်ဖြန့်ပြစ်လိုက်တာကိုပဲခင်းတယ်လို့ပြောတာအဲ့ဒါကြောင့်ကထိန်ခင်းတယ်ဆိုတာကထိန်ကာလကိုချက်ပြလိုက်တာပြောကြည့်ပါကထိန်ကာလကိုချက်ပြလိုက်တာဘလောက်ကိုဘလောက်ဖြစ်အောင်ချက်တာဘယ်သူကချက်ပြီးတယ်ကထိန်တကာကချက်ပြီးတာအဲ့ဒါကြောင့်ကထိန်ဟာမြင့်မြတ်လို့လို့ဖြစ်ကြတာဟုတ်တယ်မို့လားအဲ့ဒါကြောင့်ဦးဇင်းတို့ကိုယ်တိုင်လည်းကထိန်တကာဖြစ်ခြင်းနဲ့တို့သူတော်စင်တို့ကိုယ်တိုင်လည်းပဲကထိန်တကကထိန်မာတွေမဖြစ်တင်ဘူးလားဖြစ်တင်တယ်အဲ့ဒါကြောင့်စွမ်းနိုင်တယ်မြတ်ထူထူခြားခြားကုသိုလ်ယူပေးရထူထူခြားခြားမလုတ်ဘူးသေးတဲ့ကုသိုလ်လေးတွေကိုလုံးမအကျိုးပေးရင်လည်းမရဘူးသေးတဲ့ထူထူခြားခြားလေးတွေရတာဟုတ်တယ်မလားအင်းအဲ့ဒါကြောင့်မို့ကထိန်ဆိုတာနားလည်ရမယ်ကထိန်အကျိုးတရား၅ပါးနားလည်ရမယ်ကထိန်ခင်းတယ်ဆိုတာနားလည်ရမယ်နောက်တစ်ပါးလေးကိုနားလည်သင်သေးတယ်ဆိုမိုးပေါ်ကြကထိန်နဲ့ပါကထိန်အေးမိုးပေါ်ကြကထိန်ဆိုတာကိုလည်းနားလည်ရတို့သူတော်စင်များမိုးပေါ်ကြကထိန်လို့ပြောတာမရှိဘူးလားအဲမိုးပေါ်ကြကထိန်ဆိုတော့ကောင်းငင်ကိုကြည်လိုက်တို့သူတော်စင်များကောင်းငင်ကတော့ကထိန်ကြီးပြုတ်ကြလာမှာမဟုတ်ဘူးကောင်းငင်ကဘာတွေကြတယ်လဲလို့ပြောရင်မိုးရီမကြဘူးလားကြမိုးရွာတာမရှိဘူးလားရှိတယ်မိုးရွာတယ်အဲ့ဒီမိုးရွာတဲ့ကိစ္စလေးကိုကြည့်ကြည့်လိုက်ရင်ဘသူရဲ့လုံဆောင်မှုမှမရှိဘူးသူ့သဘာဝတိုင်းဖြစ်တယ်နော်အောက်မှာအစိုးတက်ရှိတယ်အပေါ်ကနေပူတာမရှိဘူးလားနေပူတယ်အစိုးတက်ကိုလှန်နေပူတော့အဲ့ဒီကနေအခိုးငွေပေါ်တက်သွားတာမရှိဘူးလားတက်သွားတယ်ဘယ်သွားကတ်လဲတိမ်တိုက်ကိုသွားပြီးတော့ကတ်အဲ့ဒါမျိုးတိမ်တိုက်ကိုကတ်လို့ ရေရှိအောက်ကနေပို့တဲ့နော်အခိုးငွေအများလေးလေအဲ့ဒီမှာသွားပြီးတော့ဆွဲကတ်တဲ့အားကလေးများပြီးတော့တဖြည်းဖြည်းသိပ်ပြီးတော့အပေါ်ကနေမထိန်နိုင်တော့ပဲနဲ့ပြုတ်ကြတာကိုဘာရွာတယ်ခေါ်တာမိုးရွာတယ်လို့ခေါ်တာအဲ့ဒီမိုးရွာတဲ့ကိစ္စမှာလူတဦးတယောက်ကပံ့ပိုးပေးရတာပါလားမပါဘူးဒီတိုင်းပဲကထိန်အလူစစ်စစ်မှန်မှန်ကလည်းပဲဘုံကြီးတပါးပါးကနေတိုက်တွန်းပေးတာမပါရဘူးဘာကဘုံကြီးတပါးပါးကနေတိုက်တွန်းတယ်ဩဘုံကြီးတပါးကတိုက်တွန်းတယ်ဆိုတာဒီလိုပြောတာဥပမာဦးစင်းမှလည်းအခုကြောင်းလိုက်မရှိဘူးလားဟေးဦးစင်းတို့ကြောင်းလိုက်ဓမ္မရရဝါစုကြောင်းလိုက်ဆိုပြီးတော့အဲ့ဒါရှိအဲ့လိုမျိုးရှိတော့ဥပမာအပြင်ဒါဦးစင်းတို့ကြောင်းလိုက်ကတော့ကထိန်ပြီးသွားကြတယ်ခင်းပြီးသွားကြတယ်နော်ကြောင်းတိုက်ကကထိန်မရဘူးကထိန်ကာလကလည်းကုန်ကန်ပြီးအဲ့လိုမျိုးဖြစ်တဲ့အခါကျတော့အဲ့ဒီကြောင်းတိုက်ကဘုံကြီးကနေပြီးတော့ကထိန်ခင်းလေခင်းထရှိတဲ့ပုဂ္ဂိုလ်တွေကိုလိုက်စုံစမ်းတယ်။ဟာမာအောင်ကြီးသူတို့ဖွဲ့လည်းခင်းလေရှိတယ်။ဟာဘုရားပန်းချစ်သူဒါခင်းလေရှိတယ်။ဒဲလူငယ်ဖွဲ့ခင်းလေရှိတယ်။အဲ့ဒီနေရာတွေကိုဘုံကြီးကိုယ်တိုင်သွားပြီးတော့ဒဂါတို့ရဲ့ကထိန်ခင်းမယ်လို့ကြားတယ်။ဦးစင်းရဲ့ကြောင်းတိုက်ဘုံကြီးရဲ့ကြောင်းတိုက်ကလည်းကထိန်မရဘူး။ဘုံကြီးရဲ့ကြောင်းတိုက်ကိုလာပြီးတော့ခင်းပါအဲ့ဒါမျိုးခင်းရင်ရန်တော်တွေလည်းပဲစင်ပြေတာပေါ့အဲ့ဒါမျိုးပြောလိုက်တော့တကယ်တမ်းကတော့အဲ့ဒီကြောင်းတိုက်မှာခင်းမယ်လို့ရည်ရွယ်ချက်ကရှိရလားမရှိဘူးနော်ခင်းမယ်ဆိုတဲ့ရည်ရွယ်ချက်မရှိဘုန်းကြီးကလာပြီးစီအောင်ရေးဆင်းလိုက်တဲ့အခါကျတော့စဉ်းစားသွားရတယ်အေးအဲ့ဒီမှာသွားပြီးတော့ခင်းရရင်ကောင်းမလားမသိဘူးဘုန်းကြီးကိုယ်တိုင်ကလည်းလာပြီးတော့ပြောနေတယ်ပြောနေတယ်ဆိုအဲ့ဒါမျိုးပန့်ဖို့မှတို့သူတော်စင်များကကထိန်သင်္ကန်းဝယ်ပြီးတော့ကထိန်သွားခင်းရင်အဲ့ဒီကထိန်ဒီအောင်မြင်တဲ့ကထိန်မဟုတ်တော့ဘူးတဲ့ဘာကထိန်မဟုတ်တော့ဘာလို့လဲပြောရင်မိုးဘော်ကမကြလို့ပြောကြည့်ပါဦးမိုးဘော်ကမကြလို့အဲ့လို့ဆိုတော့မိုးဘော်ကကြတဲ့တရားကဘာကြတယ်လဲလို့ပြောရင်မိုးပေါက်တွေကြတာမရှိဘူးလားမိုးပေါက်ကြတယ်အဲ့ဒီမိုးပေါက်နဲ့ဘာနဲ့နှိုင်းထားတယ်လဲလို့ပြောရင်တရားတရားနဲ့နှိုင်းထားတာတဲ့ဘာနဲ့နှိုင်းတရားတရားနဲ့နှိုင်းထားတာအေးဒီကထိန်ရင်ရောက်လာရင်အလိုလိုတရားတရားဖြစ်ရဘာဖြစ်ရမလဲအလိုလိုတရားတရားဖြစ်ရဘုသူတော်ရှင်တို့ရဲ့စိတ်ထဲမှာလည်းတရားတရားကအလိုလိုမိုးရေပေါက်ကြတယ်လို့ကြလာပြီးတော့အဲ့ဒီတရားတရားကိုအခြေခံပြီးတော့ဝယ်လိုက်တဲ့သင်္ကန်းနဲ့ခင်းတဲ့ကထိန်ကိုဘာလို့ပြောလဲပြောကြည့်ပါဦးဘာလဲလဲအဲ့ဒါမှမိုးပေါ်ကြကထိန်ဖြစ်တာအဲ့ဒါကြောင့်မိုးပေါ်ကြကထိန်အစ်စ်မှန်ဖြစ်မှဒုသူတော်စင်များရဲ့ကထိန်ဒီအောင်မြင်တဲ့ကထိန်ဖြစ်တာဘာကထိန်အဲ့ဒါကိုဘာလို့ခေါ်လဲမိုးပေါ်ကြကထိန်နောက်အဲ့ဒီကထိန်နဲ့ပတ်သက်ပြီးတော့တည်တည်နဲ့အရာလေးတွေရှိသေးတယ်ဘာဘာတွေလဲပြောရင်သင်္ကန်းရဲ့နာမည်လေးပါလေသင်္ကန်းရဲ့နာမည်လေးတွေဒီထဲမှာတခုကြံနေကြတာရှိတယ်အဲ့ဒါဘာလဲပြောတော့ကထိန်လျာသင်္ကန်းတဲ့ဘာသင်္ကန်းအေးကထိန်လျာဆိုရင်အဲ့ဒီသင်္ကန်းနဲ့ကထိန်ခင်းမှာမို့အဲ့ဒီသင်္ကန်းကိုဘာလျာသင်္ကန်းကထိန်လျာသင်္ကန်းဖျားဖြစ်မဲ့ပုဂ္ဂိုလ်ကိုဖျားလောင်းလျာခေါ်တာမရှိဘူးလားအေးဒေါက်တာဖြစ်မဲ့ဆေးဒေါက်တာဖြစ်ကြတဲ့ပုဂ္ဂိုလ်ကိုဆေးကြောင်သားလောင်းလေရနော်ဆရာဝန်လောင်းနေလို့ခေါ်တာမရှိဘူးလားအဲအဲ့ဒီတိုင်းပဲခုလည်းပဲအဲ့ဒီသင်္ကန်းနဲ့ကထိန်ခင်းမှဖြစ်လို့အဲ့ဒီသင်္ကန်းကိုဘာလို့ခေါ်လဲကထိန်လျာသင်္ကန်းကထိန်အတွက်ခင်းမယ်လို့ယာဒါထားတဲ့သင်္ကန်းဖြစ်လို့ဘာသင်္ကန်းကထိန်လျာသင်္ကန်းတဲ့အဲ့ဒီကထိန်လျာသင်္ကန်းကိုဘာလို့ခေါ်သေးလုံးဆိုရင်ညက်သင်္ကန်းလို့လည်းခေါ်ကြတယ်တဲ့ဘာသင်္ကန်းအင်းညက်တင်ငန်းလို့လဲခေါ်ကြတယ်တဲ့သို့တော်စင်များကိုဒီမှာရေးထားတာညက်လို့ရေးတဲ့အပိုင်းမှာရေးချပါနေတယ်ဒီစာရွက်လေးထဲမှာရေးချမပါရဘူးဘာမပါရဘူးရေးချမပါရဘူးအဲ့ဒီညလေးစီဘာနဲ့သွားလွဲတယ်လဲပြောရင်ဥနဲ့သွားလွဲတယ်ဥနဲ့သွားလွဲပြီးတော့ဥရဲ့ဟိုဘက်ကတတ်တတ်နဲ့ဆိုပြီးတော့အုပ်လို့တချို့ကထင်းသွားတာရှိတယ်အေးတကယ်တမ်းကအက္ခရာဥနဲ့ညတချမ်းပဲနဲ့ကိုကွဲအောင်ရေးရအခရာဥကတချောင်းမြင်တူရာလားရှည်တာလားတူရာလားရှည်တာလားတူရာဟုတ်လားနော်အေးအခရာဥကတချောင်းမြင်လေးကတူရာညတချမ်းဘက်ကရှည်တာဟုတ်လားရှည်ရှည်ရေးရတယ်အ အခုဒီမှာလည်းပဲညဆိုတဲ့အပိုင်းမှာဥနဲ့သွားရိုက်လို့မရဘူးညတချမ်းပဲနေရညကတချမ်းပဲတာနဲ့ပြည်တာနဲ့မရှိဘူးလားအေးညတချမ်းပဲရင်ညလေးညနှစ်ချမ်းလုံးပါရင်ညကြီးခေါ်တာမရှိဘူးလားအေးအခုဒီမှာတော့ညတချမ်းပဲလေးနဲ့ညက်လို့ရေးကြညက်ညက်လို့ဘလောက်ပဲဖတ်နေဖတ်နေအဲ့ဒီပုဂ္ဂိုလ်ဒီအတိဘယ်နားလဲမှာမဟုတ်ဘူးဘာလို့လဲပြောတော့မူရင်းစကားကညက်တိပါဠိစကားမူရင်းကဘာလဲလဲညက်တိညက်တိကိုမှဘာလို့ထားတာညက်လို့မွေးစားထားတာအဲ့လို့ဆိုတော့ညက်တိဆိုတာညမာလို့ပြောရင်ဘာလဲလို့ပြောရင်ပြည့်စေခြင်းဘာလဲလဲအဲ့လို့ဆိုတော့ညက်သင်္ကန်းဆိုတော့ပြည့်စေရတဲ့သင်္ကန်းပြောကြည့်ပါပိစေရတဲ့သင်္ကန်းပိစေရတဲ့သင်္ကန်းဆိုတာတက်ရိုက်ပြောရင်အတိပေးရတဲ့သင်္ကန်းပြောကြည့်ပါဘဇူတွေကိုအတိပေးရလဲဆိုတော့တန်ဃာကိုအတိပေးရပြောကြည့်ပါတန်ဃာကိုအတိပေးရခုဦးဇင်းတို့ကြောင်းလိုက်ဒီမှာကထိန်ခင်းသွားကြတန်ဃာကိုအတိပေးရရှင်မြတ်တို့ခရာဒီနေ့တပည့်တို့ကြောင်းရဲ့ကထိန်ကိုတော့ဘယ်အသင်းဖွဲ့ဘယ်မိသားစုကနေလာရောက်ပြီးတော့ကထိန်သင်္ကန်းလူရန်ထားတာဖြစ်ပါတယ်အဲ့ဒီသင်္ကန်းကတော့သင်္ကန်းတစ်စုံလုံးလူရန်ထားတဲ့အပိုင်းတွေကနေတပည့်တို့ကြောင်းမှခင်းလာကတော့သစ်မိုင်နဲ့ခင်းမှဖြစ်ပါတယ်ဧကတိနဲ့ခင်းမှဖြစ်ပါတယ်နှစ်ထပ်သင်္ကန်းနဲ့ခင်းမှဖြစ်ပါတယ်လို့ဘုစုကိုအတူသိပေးရတန်ဃာတွေကိုအတိပေးရပြောကြည့်ပါတန်ဃာတွေကိုအတိပေးရအတိပေးတာကိုဒီဘက်ကပါဠိနဲ့ပြောရင်ညက်တိအဲ့ဒါကိုပါဠိသက်ဝေါ်ဟာရနဲ့ပြောရင်ညက်အဲ့ဒါနဲ့သင်္ကန်းနဲ့ပြောတော့ဗာသင်္ကန်းညက်သင်္ကန်းတက်ရပြောရင်တန်ဃာကိုအတိပေးရတဲ့သင်္ကန်းပြောကြည့်ပါတန်ဃာကိုအတိပေးရတဲ့သင်္ကန်းအဲ့ဒီသင်္ကန်းမျိုးနဲ့ကထိန်ခင်းရတာမရှိဘူးလားရှိတယ်ကဲနောက်တစ်ခုကအဲ့ဒီသင်္ကန်းကိုပဲဘာလို့ခေါ်သေးလဲလို့ပြောရင်မသိုးသင်္ကန်းလို့ခေါ်တာလည်းရှိတယ်သိုးသင်္ကန်းလို့ခေါ်တာလည်းရှိတယ်ပြောကြည့်ပါမသိုးသင်္ကန်းလို့ခေါ်တာလည်းရှိတယ်သိုးသင်္ကန်းလို့ခေါ်တာလည်းရှိတယ်အေးမသိုးသင်္ကန်းဆိုတာကဘယ်လိုအရာမျိုးလဲလို့ပြောရင်ခုတို့သူတော်စင်များကထိန်တကာဖြစ်တဲ့ပုဂ္ဂိုလ်တွေကနေဘုန်းကြီးကြောင်းသွားပြီးတော့ရှင်ဘုရားဒါကထိန်ခင်းဖို့အတွက်လူတန်းมาတယ်ဗျာလို့သံဃာတွေကိုလူတန်းဒီသင်္ကန်းနဲ့ရှင်ဘုရားများကထိန်ခင်းတော်မူကြပါဗျာလို့အဲ့ဒါမျိုးပြောပြီးတော့လူခဲ့မနက်9နာရီ10နာရီလောက်ကလူသွားအဲ့ဒီလူတဲ့သင်္ကန်းကိုအဲ့ဒီယဟန်တွေကမနှစ်ပိုင်းမှာလည်းပဲတိမ်ထဲဝင်ပြီးတော့ကထိန်မခင်းပြစ်ဘူး။နောက်ညနေပိုင်းလည်းမခင်းပြစ်ဘူး။ညပိုင်းလည်းမခင်းပြစ်ဘူး။အဲ့ဒါမျိုးနဲ့ထားလိုက်တာနဲ့တညအိတ်သွားတယ်။ဗာအိတ်သွား။တညအိတ်သွားတယ်။တညအိတ်ပြီးတော့နောက်နေ့မနေ့လင်းသွားတယ်။အာယုံတက်သွားတယ်။ဗာတက်သွားတယ်။အာယုံတက်သွားတယ်။အဲ့ဒါကိုညအိတ်သွားတဲ့အတွက်ကြောင့်မို့အဲ့ဒီသင်္ကန်းကိုသိုးသွားတဲ့သင်္ကန်းနဲ့ဗာသင်္ကန်းသိုးသွားတဲ့သင်္ကန်းတကယ်တမ်းကတော့သင်္ကန်းကိုသိုးတယ်ဆိုတဲ့သကလုံးကနော်ဥပမာလေးနဲ့ဒါနှိုင်းရှင်ပြီးတော့ပြောတာလားတကယ်တမ်းသိုးတာကတော့နော်သင်္ကန်းကတော့သိုးမှာမဟုတ်ဘူးသိုးတဲ့အရာဖြစ်တဲ့ထမင်းနေဟင်းနေနဲ့နှိုင်းရှင်တာဗာလေးနဲ့လေထမင်းနေဟင်းနေနဲ့တို့သူတော်စင်များထမင်းနေဟင်းနေခုညနေပိုင်းစားတယ်မကုံတော့ပိတ်ထားတယ်ချွေးတွေထွက်တယ်အဲ့ဒီကနေပြန်ကြတယ်အဲ့ဒီမှာရိပ်ပြီးတော့မနှက်ခင်းနန်းကြည့်တော့ဘာနှံ့ရသိုးနှံ့ရအဲ့ဒါဘာလို့သိုးသွားတာလဲပြောတော့ညအိတ်လိုက်လို့သိုးသွားတာပြောကြည့်ပါညအိတ်လိုက်လို့သိုးသွားတာကထိန်တကာတွေလှူလိုက်တဲ့သင်္ကန်းကိုဘုန်းကြီးတွေကအဲ့ဒီနေ့အတွင်းထဲမှာအာယုံမတက်ခင်ထိပေါ့ဘယ်ထိလဲအာယုံမတက်ခင်အထိတိမ်ထဲဝင်ပြီးတော့ကထိန်ခင်းခြင်းအစီအစဉ်တွေကိုမလုပ်လိုက်ခဲနဲ့မေ့နေပြီးတော့ပြစ်ထားလိုက်ရင်အဲ့ဒီသင်္ကန်းဘာသင်္ကန်းသိုးသင်္ကန်းဖြစ်မှာပေါ့ဘာသင်္ကန်းသိုးသင်္ကန်းဖြစ်မှာအဲ့ဒီသင်္ကန်းနဲ့နောက်နေ့မှအမှတ်ရလို့ထကထိန်ခင်းရင်ကထိန်ကမအောင်မြင်တော့ဘူးတဲ့ဘာလို့လဲပြောရင်သိုးတဲ့သင်္ကန်းနဲ့ခင်းပြီလို့ပြောကြည့်ပါသိုးတဲ့သင်္ကန်းနဲ့ခင်းပြီလို့အဲ့လိုဆိုတော့ကထိန်ခင်းတဲ့သင်္ကန်းဒီမသိုးသင်္ကန်းဖြစ်ရမယ်ဗာသင်္ကန်းဖြစ်ရအဲမသိုးသင်္ကန်းဖြစ်ရမယ်အဲ့လိုဆိုတော့ကထိန်လူလိုက်တာကမနှက်ခင်းရေစက်ချလူလေသူတို့လူလိုက်တာ9နာရီ10နာရီရန်တော်များက
ကျန်တဲ့တန်ဃာတွေကိုအားလုံးအသိပေးပြီးတော့တနာကြီးလောက်မှာတိမ်နေသွားဝင်လိုက်တယ်အဲ့ဒီမှာဒီနေ့အတွင်းထဲပဲရှိသေးတဲ့အတွက်ကြောင့်ညမအိတ်လိုက်တဲ့အတွက်ကြောင့်မို့အဲ့ဒီသင်္ကန်းကိုပါသင်္ကန်းမတိုးသင်္ကန်းညအိတ်မိရင်သိုးသင်္ကန်းဘယ်သင်္ကန်းနဲ့ခင်းမှကထိန်ဟာအောင်မြင်တာလဲမတိုးသင်္ကန်းနဲ့ခင်းမှသာအောင်မြင်တာတဲ့အဲ့ဒါကြောင့်တို့သူတော်စင်များကိုယ်ကိုယ်တိုင်းမှာနားလည်ထားဖို့လိုသလားမလိုလားလိုတယ်အဲ့ဒါကြောင့်မို့ဒီသင်္ကန်းနဲ့ပတ်သက်လို့လေအရေးတကြီးလောက်ကြရတာမရှိဘူးလားဟင်အဲ့ဒါမျိုးဖြစ်ပြီးတော့ကထိန်ခင်းမှုဆိုကဲသင်္ကန်းရဲ့အခုနာမည်တွေကြည့်လိုက်တော့ကထိန်လျာသင်္ကန်းလို့လည်းခေါ်တယ်ညက်သင်္ကန်းလို့လည်းခေါ်တယ်မတိုးသင်္ကန်းလို့လည်းမခေါ်ဘူးလားခေါ်တယ်အေးကထိန်ခင်းတော့မယ်ဆိုရင်အဲ့ဒီသင်္ကန်းကိုယူသွားပြီးတော့ရမ်းတော်များသည်သိင်းလေးကိုကြွရရတဲ့တဲ့တဲ့ကြွရရဟဲ့သိင်းလေးကိုကြွရရအ ਨੇ ဆုံး5ပါးပါရဘယ်နှပါးပါရ5ပါးပါရကမဝါကင်သွားပြီးတော့သိင်းလေးကိုဝင်ရတယ်အဲ့ဒီသိင်းလေးကိုဝင်ပြီးတော့ကထိန်ခင်းတဲ့အစီစဉ်တိုင်းပဲနော်ကထိန်ကိုခင်းရတယ်ကထိန်ခင်းတဲ့အစီစဉ်လေးရှိတယ်စပေမှာနော်ပြထားတာရှိတယ်ခံရွေးပေးနှင်းကြွကြည့်ပါခံရွေးပေးနှင်းစွန့်ထိုးခြင်းကြွကြည့်ပါစွန့်ထိုးခြင်းခံရွေးပေးနှင်းစွန့်ထိုးခြင်းတင်ခင်းနုမောတာကြွကြည့်ပါတင်ခင်းနုမောတာပေါင်းရင်၈ချက်ရှိဘယ်နှချက်ရှိ၈ချက်ရှိတယ်ခံရွေးပေးနှင်းသောထိုးခြင်းတင်ခင်းအနုမောဒာနော်နုမောဒနာပြုတာဆိုပြီးတော့စုပေါင်းရင်ဘယ်နှချက်အဲ့ဒီ၈ချက်နဲ့အညီရမ်းတော့၅ပါးအ ਨੇ ဆုံးပေါ့နော်တိုက်ကြီးတာကြီးတွေမှာတော့၅ပါးတင်တော့မကဘူးအများကြီးနဲ့ပါနော်အဲ့ဒီမှာအကုန်ရှေ့မှာဝင်နိုင်မများနဲ့ဒါတိမ်ထဲမှာကြွကြတာမရှိဘူးလားဟင်ကြွကြတယ်တန်ခါများများတယ်လို့ပဲအဲ့ဒီဒီကြောင်းရဲ့သိင်ကနော်ကျဲရင်ကျဲတယ်လို့အဲ့ဒီမှာအများကြီးဝင်ကြတာရှိတယ်။အဲအဲ့ဒီထဲမှာတော့ကိုရင်နေမဝင်ရဘူးပေါ့ဘယ်သူတွေမဝင်ရဘူး။ကိုရင်နေမဝင်ရဘူး။ဥစဉ်ရဲ့အကြောင်းမျိုးဆိုဥစဉ်ရဲ့အကြောင်းကနော်ရှိတာကတန်ခါ350လောက်ရှိတယ်။ရဟန်းတော်က20ပဲရှိတယ်။ကျန်တာကိုရင်ငယ်ကြီးတဲ့မွေးတဲ့စတဲ့လိုက်ဆိုတော့နော်။အဲကိုရင်ငယ်က300ကျော်ရှိတယ်။အဲအဲ့ဒီမျိုးဆိုရင်ရဟန်းနေကြီးတဲ့အထယ်ထဲမှာဥစဉ်ကြောင်းကြတော့ဝင်ရတယ်။အဲ့ဒါမျိုးဝင်ပြီးတော့ခုနတုန်းကအစီအစဉ်တိုင်းသွားရတယ်နော်ခံဆိုတာကဘာလဲပြောတော့ကထိန်တကာကကတ်လိုက်တဲ့သင်္ကန်းကိုယဟန်တော်တွေကလက်ခံရတယ်ပြောကြည့်ပါကထိန်တကာကကတ်လိုက်တဲ့သင်္ကန်းကိုယဟန်တကာတို့ဘုသူတွေကလည်းယဟန်တော်တွေကလက်ခံလိုက်ရအဲ့ဒါကိုလက်ခံတာကိုခံလို့တခုတည်းယူတာခံယွေးယွေးကြတော့ဒီကထိန်သင်္ကန်းကိုလက်ခံမဲ့ယဟန်ကိုနော်ပေးရမဲ့ယဟန်ကိုဘာလို့ວ່າယွေးရတယ်တဲ့အဲ့ဒီမှာလည်းပဲယွေးရမဲ့အချက်လက်တွေရှိသေးတယ်အဲ့ဒီယွေးလိုက်တဲ့တန်ခါသည်ပုရိမဝါကျွတ်တဲ့ယဟန်ဖြစ်ရမယ်ဘာယဟန်ဟောပုရိမဝါဆိုတော့ဝါဆိုကုံပါလားဝါဆိုကုံကနှစ်မျိုးရှိတယ်ပုရိမဝါဆိုခြင်းနဲ့ပစ္စည်းမဝါဆိုခြင်းပြောကြည့်ပါပုရိမဝါဆိုခြင်းနဲ့ပစ္စည်းမဝါဆိုခြင်းပုရိမဆိုတာပါဠိစကားမြန်မာလိုပြောရင်ရှေ့ဝါနဲ့ပေါင်းတော့ရှေ့ဝါဆိုခြင်းပြောကြည့်ပါရှေ့ဝါဆိုခြင်းအေးပစ္စည်းမဆိုတာပါဠိစကားမြန်မာလိုပြောရင်နောက်ဝါနဲ့ပေါင်းတော့နောက်ဝါဆိုခြင်းဘာဝါဆိုခြင်းနောက်ဝါဆိုခြင်းဝါဆိုပုံဘယ်နှမျိုးနှစ်မျိုးဘာနဲ့ပါလဲရှေ့ဝါဆိုခြင်းနဲ့နောက်ဝါဆိုခြင်းပါဠိလိုပြောခြင်းရင်ပုရိမဝါဆိုခြင်းနဲ့ပစ္စည်းမဝါဆိုခြင်းပုရိမဝါရှေ့ဝါကိုနော်ဘယ်ချိန်ကစဆိုရတယ်လဲလို့ပြောရင်တို့သူတော်စင်များဝါစုလပ်ပြည့်ကျော်တရက်ကစရပြောကြည့်ပါဝါစုလပ်ပြည့်ကျော်တရက်ကစရတယ်ဝါစုလပ်ပြည့်ကျော်တရက်နေ့ကစဆိုပြီးတော့ဝါကောင်လပ်ပြည့်တလမရဘူးလားဟဲ့ပြီးသွားရင်ဝါကောင်ပြီးတော့တော်သလင်းလပ်ပြည့်ဘယ်နှလနှစ်လတော်တင်ပြီးတော့တရင်ကျော်လာပြည့်ဆိုတော့ဘယ်နှလ3လအဲ့ဒီ3လမှာသွားပြီးတော့နော် ဝါကျွတ်သွားတဲ့ယံကိုပုရိမဝါကျွတ်တဲ့ယဟန်ဗာယဟန်ပုရိမဝါကျွတ်တဲ့ယဟန်အဲ့ဒီယဟန်မျိုးနဲ့ကဒီကထိန်ကိုလက်ခံရတာဟုတ်တယ်မဟုတ်လားအေးအဲ့ဒီမှာကြည့်လိုက်လို့ရှင်ရင်နောက်ဝါဆိုတာပစ္စည်းမဝါဆိုတာကြတော့နောက်ကိုတလနောက်ကြသွားတယ်ဘလောက်နောက်ကြတလနောက်ကြသွားဝါစုလပ်ပြကျော်တရက်နေမှာဝါမဆိုဘဲနဲ့နောက်တလဆိုတော့ဘယ်မှာသွားဆိုဝါကောင်လပ်ပြကျော်တရက်နေကြမှာဝါဆိုတယ်အဲ့လိုဆိုတော့ဝါဆိုတာနောက်တလရောက်တော့ဝါကျွရင်လည်းပါဖြစ်တယ်တလနောက်ရောက်မှာအေးဘယ်ဝါပဲဆိုဆိုအဲ့ဒီပုံကိုယ်လေးဒီ3လကတော့ပြည့်ရမှာဘယ်နှလား3လပြည့်ရအဲ့လိုဆိုတော့ဝါကောင်လပြည့်ကျော်တရက်နေကဆိုလိုက်တော့ဝါကောင်ပြီးတော့ကျော်တလင်းလပြည့်တလရပြီးတော့တရင်ကျော်လပြည့်ဘယ်နှလားရနှစ်လပြီးတော့တစ်ဆောင်မုံးလပြည့်ဘယ်လောက်ရ3လရပါအဲ့ကြတော့ပစ္စည်းမဝါဆိုတဲ့ယဟန်ရဲ့ဝါကျွတ်တဲ့ကာလသည်ကထင်ခင်းနိုင်ခွင့်ရှိတဲ့နောက်ဆုံးနေ့သွားဖြစ်နေတယ်ဟုတ်တယ်မလားအဲ့ဒါကြောင့်မို့ပစ္စည်းမဝါဆိုထားတဲ့ယဟန်ဒီခုနတော့မှရွေးချယ်တယ်တဲ့မှာသူမပါတော့နော်ဘယ်ယဟန်မရွေးရပုရိမဝါကျွတ်တဲ့ယဟန်ကိုသာရွေးရတယ်အဲ့လိုမျိုးရွေးတဲ့နေရာမှာလဲအဲ့ဒီသင်္ကန်းကိုလက်ခံတဲ့ယဟန်ကိုနော်အချက်လက်ဘယ်လိုရွေးရသေးလဲပြောရင်သင်္ကန်းရှားပါတဲ့ယဟန်သင်္ကန်းဆင်းရဲတဲ့ယဟန်သူရဲ့သင်္ကန်းနဲ့ပတ်သက်လို့နော်ဒီစုပ်နေတာတွေဖာထားတာတွေညာနေတဲ့ယဟန်အဲ့ဒီလိုယဟန်ကလာဒီကထိန်သင်္ကန်းကိုဘာလို့ ਆ လက်ခံရတယ်အဲ့ဒါဘာလို့တာယွေးတာဖာယွေးရတာယဟန်ယွေးတာတန်ဃာယွေးတာပေါ့ဘာယွေးတာလဲတန်ဃာယွေးတာအဲ့ဒါကြောင့်သင်္ကန်းလက်ခံတာကခံယန်းယွေးတာကယွေးခံယွေးပေးနေပါတယ်လေပေးနေပေးနေဆိုတာကယဟန်ရွေးပြီးသွားရင်ခုနလုံးကကထိန်ခင်းမဲ့ညက်သင်္ကန်းဒါမှမဟုတ်ရင်မိုးပေါ်ကြသင်္ကန်းဒါမှမဟုတ်ရင်ကထိန်လျာသင်္ကန်းကိုရွေးထားတဲ့သံဃာကိုဘာလို့ကပေးရတယ်အဲ့ဒီဟာပေးနှင်းတယ်ဆိုတော့ဘယ်နှချက်ရသုံးချက်ရခံရွေးပေးနှင်းအဲ့ကြတော့ကထိန်ခင်းမဲ့အဲ့ဒီပုဂ္ဂိုလ်ရဲ့လက်ထဲကိုပါရောက်သွားပြီလေသင်္ကန်းရောက်သွားပြီခံရွေးပေးနေပြီးရင်စွန့်စွန့်တာကဘယ်လိုလုပ်ရလဲလို့ပြောရင်ကထိန်ခင်းတာကသင့်မိုင်နဲ့အောက်ဝက်တဲ့သင့်မိုင်နဲ့ခင်းမဲ့ဆိုရင်အဲ့ဒီသင့်မိုင်ကိုလက်ခံလိုက်တဲ့ခုနရွေးထားတဲ့ယဟန်ကသူ့ရဲ့သင့်မိုင်အဟောင်းကိုစွန့်ပြရတယ်အဟောင်းကိုပါလို့ရစွန့်ပြစ်ပြီးတော့အစ်စ်ကိုဝတ်ပြရတယ်။အေးအပေါ်မှာဧကတိနဲ့ခင်းမယ်ဆိုရင်လေသူယန်းနဲ့ဧကတိကိုဘာလို့ကစွန့်ပြစ်ပြီးတော့အဟောင်းကိုစွန့်ပြီးတော့အစ်စ်ကိုဝတ်လျရတယ်။အဲနောက်တစ်ခုကဒုသူတော်စင်များနှစ်ထပ်သင်္ကန်းကြီးနဲ့ဆိုရင်လေသူသုံးဆောင်နေတဲ့နှစ်ထပ်သင်္ကန်းကြီးကိုဘာလို့ကစွန့်လိုက်ပြီးတော့ဒီကထိန်တကာများကလူတန်းထားတဲ့ဘာကိုဝတ်ရလဲ။နှစ်ထပ်သင်္ကန်းကြီးကိုအဲ့ဒီမှာနော်ယန်းပြီးတော့အပေါ်ကနေတင်ပြီးတော့အဲ့ဒီရဟန်းတော်သည်တိမ်ထဲမှာအစီအစဉ်ဆက်ပြီးဆောင်ရွက်ရတာမရှိဘူးလား။အဲအဲ့ဒါကြောင့်မို့ခံရွေးသေးနေစွန့်စွန့်ကဘာစွန့်ရလဲ။သင်္ကန်းကိုစွန့်ရတာသူ့ရဲ့အဟောင်းကိုစွန့်ရ။ခံရွေးသေးနေစွန့်ထိုးခြင်းထိုးခြင်းဆိုတာကဘာထိုးရလဲလို့ပြောရင်စာပေတိုင်းပြောရင်ကပ္ပဗိန္ဓုထိုးတာပါထိုးတာကပ္ပဗိန္ဓုထိုးတာကပ္ပဗိန္ဓုထိုးတယ်ဆိုတာတခြားမဟုတ်ဘူးသင်္ကန်းတွေမှာကြီးလိုက်ရင်ဒီလိုတောင်လေးတွေမရှိဘူးလားအေးဒီတောင်လေးမှာသွားပြီးတော့အဆုံဖြစ်တဲ့တောင်လေးမှာအပြောက်လေး3ပြောက်ထိုးရတယ်အပြောက်လေးဘယ်နှပြောက်3ပြောက်3ပြောက်ထိုးရအဲ့ဒါကိုကပ္ပဗိန္ဓုထိုးတာလေပါထိုးတာကပ္ပဗိန္ဓုထိုးတာအဲ့ဒါမျိုးကိုထိုးခြင်းဆိုတော့ခံရွေးပေးနေစွန့်ထိုးခြင်းဟုတ်အဲ့ကြတော့အစင်းစင်တော်တော်ပြီးသွားပြီဟုတ်တယ်မလားအဲအဲ့လိုဆိုတော့ကြည့်လိုက်လို့ရှင်ရင်သင်္ကန်းမှာအပြောက်လေး၃ပြောက်ထိုးပြီးသွားပြီထိုးပြီးသွားလို့ရှင်နောက်ကျန်တဲ့အစီအစဉ်ကတင်ခင်းနုမောတာပြောကြည့်ပါတင်ခင်းနုမောတာ၃ချက်ပဲကျန်တော့တယ်တင်နာရယ်ခင်းနာရယ်အနုမောဒနာပြုတာရယ်ဘယ်နှချက်အဲ့ဆိုတင်နေဆိုတော့ခုနကတည်းကအပြောက်လေးထိုးတာလေအဲ့ဒီသင်္ကန်းကို ဒီသင်္ကန်းကိုသင်မိုင်တို့အတိအမှတ်ပြုပါ၏ဒီသင်္ကန်းကိုဧကတိလို့အတိအမှတ်ပြုပါ၏ဒီသင်္ကန်းကိုနှစ်ထပ်သင်္ကန်းလို့ပါတယ်လေအတိမတ်ပြုပါ၏အဲ့ဒါကိုအဋ္ဌဌံတင်တာတဲ့ဗာတင်တာအဋ္ဌဌံတင်တာတဲ့အဲ့ဒါမျိုးအဋ္ဌဌံတင်ပြီးသွားလို့ရှိရင်ခင်းရတယ်တဲ့ဘာလို့ရတယ်ခင်းရတယ်ဆိုတော့အေးရန်တော်များကအဲ့ဒီချိန်မှာစပြီးတော့ကမဝါကန်ရတယ်ကမဝါကန်ပြီးတော့ဖတ်ရတယ်သူနာတုမေဗန္ဒီတံကိုဆိုပြီးတော့ကမဝါဖတ်ရတယ်တံဃာတော်ရှင်သူမြတ်အပေါင်းကိုအတိစပြီးတော့လာနော်ရှင်ဘုရားများတပည့်တော်တို့ကြောင်းတိုင်းမှာခင်းတဲ့သင်္ကန်းထဲမှာအခုသင်မိုင်နဲ့ဒီကထိန်ကိုခင်းတာဖြစ်ပါတယ်ဗျာဓမ္မမွေဧကတိနဲ့ခင်းတာဖြစ်ပါတယ်ဗျာဓမ္မမွေနှစ်ထပ်သင်္ကန်းကြီးနဲ့ခင်းတာဖြစ်ပါတယ်ဆိုပြီးတော့ကမဝါရီအဲ့ဒါရွတ်ဖတ်ပြီးတော့ကမဝါရွတ်ဖတ်လိုက်တဲ့အဲ့ဒီအချိန်လေးမှာဒါကိုကထိန်ခင်းတာတဲ့ဗာခင်းတာအဲ့ဒါခင်းပြီးတာနဲ့အဲ့ဒါမျိုးကမဝါဆုံးသွားတာနဲ့အကျိုးတရား၅ပါးတန်ဝင်လာတယ်တဲ့။သံဃာအလုံးရဲ့နေရာမှာခྱི་သွားလာခွင့်နေရသွားတယ်။နောက်ဒီဘက်ကပင့်နာတွေနဲ့ပတ်သက်ပြီးတော့ဘလူဟောဝါဒနဲ့သုံးသုံးစားတော့ခွင့်ရသွားတယ်။သင်္ကန်းနဲ့ပတ်သက်လို့လွတ်လပ်ခွင့်နေရသွားတာမရှိဘူးလား။အဲအဲ့ဒါဒီဘက်ကခင်းပြီးတာနဲ့နော်။အဲ့ဒီမှာအကျိုးတရားမှုစဝင်ပြီးတော့ပြီးရင်မလုပ်ရလဲလို့ပြောတော့အနုမောဒနာပြုရတယ်တဲ့။ဘာပြုရเอออนุโมทนาဆိုတာဝမ်းမြောက်ကြောင်းตารุขอล่ะပြောကြည့်ပါဝမ်းမြောက်ကြောင်းตารุขอเอဝမ်းမြောက်ကြောင်းน้องပြောจะဆိုจะล่ะโออนุโมทนาปิゅเด้ဆိုမြန်မာလူပြောရင်တော့ရှင်မြတ်တို့ခရားတပည့်တော်တို့ရဲ့ចောင်းတိုက်ထဲမှာခင်းတဲ့កထိန်ဟာဓမ္မวินัยวินิสิกันเนี่ยအညီน้องတရားเนี่ยအညီခင်းခဲ့တဲ့កထိန်ဖြစ်ပါတယ်ခရားအဲ့ဒီកထိန်ခင်းပြီးသွားပြီဖြစ်တဲ့အတွက်ကြောင့်အရှင်ဘုရားတို့အားလုံးကနေဝမ်းမြောက်ဝမ်းသာအနုမောဒနာပြုတော်မူကြပါဗျာဆိုအဲ့ဒီအချိန်မှာအနုမောဒနာပြုပြီးတော့သာဓုခေါ်ရတယ်တဲ့အဲ့ဒါဒုသူတော်စင်များအပြင်ကနေလှမ်းပြီးတော့ကြည်နေလို့အထဲထဲမှာရန်တော်များဆောင်ရွက်တာသည်အဲ့ဒီအစီအစဉ်၈ချက်နဲ့ဆောင်ရွက်တယ်ဘယ်နှချက်နဲ့၈ချက်နဲ့ခံရွေးပေးနှင်းစွန့်ထိုးခြင်းတင်ခင်းနုမောဒာတဲ့ဘယ်နှချက်လဲအဲ့ဒီရှစ်ချက်နဲ့အညီဒါဥစဉ်တို့ခင်းတဲ့ကထိန်ကိုမှန်မှန်ကန်ကန်စီးနဲ့ကန်းနဲ့ဝီနီးတရားတော်နဲ့အညီခင်းတဲ့ကထိန်နဲ့အဲ့ဒါကြောင့်ကထိန်ကမထူချဘူးလားအင်းအဲ့ဒါမျိုးစီးကန်းကြီးတလောက်တင်းကျက်ပြီးတော့လှူရတဲ့အလူဆိုကျန်တဲ့အလူမှာဆွန့်ကျွေးခြင်းကောက်ကျွေးလိုက်လို့မရဘူးလားရတယ်သင်္ကန်းလူခြင်းကောက်လူလိုက်လို့ရတယ်ကထိန်မှာအဲ့ဒါမျိုးလုပ်လို့ရရလားအဲ့ဒါမျိုးစီးနဲ့ကန်းနဲ့လောက်ရတာဖြစ်တဲ့အတွက်ကြောင့်အကျိုးပေးတဲ့နတ်မှာလဲစီကံတကြအပြန်အကျိုးတွေရတယ်ခྱི་သွာလာရင်းနဲ့ပတ်သက်လို့ရန်တော်များတသက်ဝင်ရသွားတဲ့အတွက်ကြောင့်မို့ဒုသူရောစင်များခྱི་သွာလာတဲ့နတ်မှာအန္တရာယ်ကင်းရှင်းတယ်နောက်ခྱི་သွာရင်အဟံတားတွေကင်းတယ်ဒီလိုအကျိုးတွေရနောက်အစားတောက်နဲ့ပတ်သက်လို့ရန်တော်တွေကိုချမ်းချမ်းသာသာဖြစ်အောင်လုပ်ပေးနိုင်တဲ့အတွက်ကြောင့်မို့အစာစိတ်တဲ့နာမျိုးသိမှပြီးတော့တောက်မိတာမျိုးအဲ့ဒါမျိုးအစိတ်သင့်နဲ့အစာနဲ့ပတ်သက်တဲ့အရာတွေလည်းပဲကြံစည်မတက်နိုင်တော့ဘူးတဲ့ကထိန်တကားတွေမှာဟုတ်တယ်မလားအဲကထိန်နဲ့ပတ်သက်တဲ့အလူရှင်ဖြစ်တဲ့တရားကမတွေမှာအဲ့ဒီအကျိုးရတယ်နောက်သင်္ကန်းနဲ့ပတ်သက်လို့ဆိုအဝိဇ္ဇာနဲ့ပတ်သက်ပြီးတော့လည်းပဲအဲချမ်းချမ်းသာသာဒုသူတော်စင်များမရဘူးသေးတဲ့အရာလေးတွေရပြီးတော့အဲ့ဒီအကျိုးတွေရနိုင်တယ်တဲ့အဲ့ဒါကြောင့်မို့ကထိန်နဲ့ပတ်သက်လို့ဒုသူတော်စင်များတလောက်ဆိုရင်ဘာသာရေးပုဒ္ဒတမရဘူးလားရတယ်ဒုသူရောစင်တို့ကိုယ်တိုင်ခေါင်းရှင်းဖို့လိုတယ်တော်တော်များများဦးစင်တို့လုံနေကြတာဒီမူရင်းထီမလိုက်တဲ့အခါကျတော့အကုန်ကြတာခံပြီးတော့ကထိန်ခင်းလိုက်တယ်အရသာကဒီလောက်ကြီးမပါဘူးဘာလို့လဲပြောတော့တိတိကြကြမသိလို့ဘာမလို့လို့တိတိကြကြမသိလို့ဒုသူရောစင်တို့တိတိကြကြသိထားမှာဒုသူရောစင်တို့မွေးထားတဲ့သာသမီကိုပြန်ပြောလို့ရဟုတ်တယ်မလားအဲ့ဒါမှဒုသူရောစင်တို့ရဲ့သာသမီလေးတွေကလည်းအရွယ်ရောက်လာရင်ကထိန်တကာကထိန်မတွေဖြစ်လာတာမရှိဘူးလားအဲ့ဒါမျိုးမျိုးဆက်တစ်ဆက်နဲ့တစ်ဆက်လက်လွဲပြီးတော့ပခုံးကြောင်းပြီးတော့ဒုသူရောစင်များသာသနာတာဝန်လေးကိုတက်ဆွမ်းသမျှထမ်းဆောင်ကြဖို့မလိုဘူးလားအဲ့ဒါမျိုးထမ်းဆောင်ပြီးတော့ဒုသူရောစင်တို့လည်းဘဝတွေဒ
တဆင့်နဲ့တဆင့်မြင့်ပြီးတော့နောက်ဆုံးဒုက္ခခတ်သိမ်းလို့ရဲ့ချုပ်ငင်းရာဖြစ်တဲ့နိဗ္ဗာန်တည်းမရနိုင်ဘူးလားရနိုင်နေတဲ့အဲ့ဒါကြောင့်ကြွားရောက်လာကြတဲ့အာလုံးသောသူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့သည်မိမိကိုယ်တိုင်ကလည်းပဲတန်ဖိုးရှိတဲ့လူဘဝကိုရနေတဲ့ခိုက်တံတန်ဖိုးမဖြစ်နိုင်တဲ့ဗုဒ္ဓသာသနာတော်မြတ်ကြီးနဲ့လည်းတွေ့နေတဲ့ခိုက်တံမှာကိုယ့်ရဲ ်